ini September 5 ရက်နေ့လွန်ခဲ့တဲ့အပတ်တုန်းကရူပဝဇရစိတ်ဆိုတာကိုလေ့လာခဲ့ကြအဲဒီရူပဝဇရစိတ်ကိုဘာလို့ပြောခဲ့တာ higher consciousness လို့ပြောခဲ့နော်အခုခေတ်ကလား higher consciousness ခေတ်စားတယ်သူတို့ကလည်းဘာလို့မှတော့မသိဘူးသူတို့ကသူလည်း higher consciousness လို့အဲတော့ဟိုပထမအကုသိုလ်စိတ်ကနေပြီးတော့လာခဲ့စမ်းအကုသိုလ်စိတ်ဟိစိတ်ကာမောသသောဘနာစိတ်နော်အကုသိုလ်စိတ်7နှစ်ဟိစိတ်7ကာမောသသောဘနာစိတ်24အလုံးပေါင်းလိုက်တော့ဘလောက်တော့54အဲ့ဒီ54ကိုဗာစိတ်လို့ခေါ်တော့ကာမဝဆရစိတ်ကာမဝဆရစိတ်ဆိုတော့တာမန်ပုဂ္ဂိုလ်ရဲ့အနေနဲ့ရနိုင်တဲ့စိတ်မျိုးတာမန်ပုဂ္ဂိုလ်ရဲ့တန်တမ်းမှာဖြစ်နေတဲ့စိတ်မျိုးနော်အကုသိုလ်စိတ်10နှစ်ဆိုတာပုဂ္ဂိုလ်ရိုးရိုးပုဂ္ဂိုလ်တဏ္ဍာမှာဖြစ်နေတယ်အဟိတိတိဆိုတာဖြစ်တယ်ကာမစာစိတ်ဆိုတာလည်းရိုးရိုးပုဂ္ဂိုလ်ဒီမှာဖြစ်နေတယ်ရိုးရိုးပုဂ္ဂိုလ်ဆိုဒီနေရာမှာဇံမရတဲ့ပုဂ္ဂိုလ်တွေလို့ဆိုလိုတာဟုတ်နော်အဲ့ဒီနောက်ကိုရူပဝဆရစိတ်ဆိုတာကြတော့ဇံစိတ်တွေဖြစ်သွားပြီဒါကထူးခြားတဲ့ပုဂ္ဂိုလ်တွေမှာရတယ်နော်ချက်မြက်တဲ့ပုဂ္ဂိုလ်ဟိုစာစကားနဲ့ပြောရင်တိဟိတ်ပုဂ္ဂိုလ်တွေမှာရနေတဲ့စိတ်မျိုးဒါဇံစိတ်အဲ့ဒီဇံစိတ်ကလည်းနှစ်မျိုးရှိတယ်ရူပဝဆရဇံစိတ်အရူပဝဆရဇံစိတ်နော်ရူပဝဆရဇံစိတ်ဆိုတာဟိုလွန်ခဲ့တဲ့အပတ်ကလေ့လာခဲ့တဲ့စိတ်တွေဒီဇံတွေကိုရရင်ဒီဇံတွေမပြော့မပြက်ဖက်နဲ့သိသွားရင်ရူပဝဆရဗိမာဘုံရောက်နော်သူ့အကျိုးအနေနဲ့ရူပဝဆရဗိမာဘုံမှာသွားပြီးတော့ဗိမာအဖြစ်ပဋိသင်္ဍေနေမဲ့တမဗိမာအဖြစ်မွေးဖွားသွားမယ်ဆိုတော့အဲ့ဒီဇံစိတ်တွေကိုရူပဝဆရဇံလို့ခေါ်တယ်နော်ကောင်းပြီအဲ့ဒီရူပဝဆရဇံဘယ်နှပါးရှိလဲ
15
ပါနော်ကုသိုလ်ဘယ်နှပါးလဲ
5
ပါဝိဘက
်
5ပါကရိယာ
5
ပါအဲ့တော့ကုသိုလ်5ပါးကဘာလို့တာမညာပြောလိုက်မယ်ဆိုရင်ပထမဇံဒုတိယဇံတတိယဇံစတုထဇံပင်စမဇံနော်ကောင်းပြီအဲ့တော့ပုဂ္ဂိုလ်တယောက်ကဒီဇံ5ပါးလုံးရပြီးပြီဆိုပါတော့နော်အဲ့လိုရပြီးတဲ့နောက်ဒီတဲ့အထက်တန်းကျတဲ့ဇံတွေလည်းတက်ရှင်သေးတယ်ဒီလိုလာမှာပေါ့နော်အဲ့ဒီလိုဒီဇံတွေရပြီးတဲ့နောက်ဒီတဲ့ကောင်းတဲ့ဇံတွေကိုတက်ရှင်သေးရင်ဒီဇံဒီရူပဝဇ္ဇံတွေကိုရအောင်သူအားထုတ်ရမယ်ဘာအရူပဝဇ္ဇံတွေကိုရအောင်အားထုတ်ရမယ်နော်တနည်းအားဖြင့်ကတော့ဘယ်လိုလဲဆိုတော့လောကမှာဟိုလူတွေဆိုတာအစွန်းရောက်တဲ့လူတွေရှိတတ်တယ်။တိဟိတ်ပုဂ္ဂိုလ်လည်းရောက်တာပဲဟုတ်လား။ဇံရပြီးတဲ့ပုဂ္ဂိုလ်တွေလည်းရောက်တာ။အဲ့တော့သူတို့တွေကဘယ်လိုယူဆတဲ့ပုဂ္ဂိုလ်တွေရှိတယ်လဲဆိုတော့ငါတို့မှာဒီရုပ်ခန္ဓာကိုယ်ကြီးရှိနေလို့နာကျင်ကြိုက်ခဲတဲ့ဒုက္ခတွေခံစားနေရတယ်၊ယောဂဝေဒနာတွေခံစားနေရတယ်။ဒီရုပ်ကိုယ်ကြီးတာမရှိရင်ဒါတွေခံစားရမှာမဟုတ်ဘူး။တို့ကသိချမ်းတာမှာအဲ့ဒီလိုဖြစ်ပြီးတော့သူကရုပ်မုန်းတဲ့လူဖြစ်သွားတယ်။ဒီရုပ်မရှိရင်ရုပ်ခန္ဓာကိုယ်ကြီးလုံးဝမရှိရင်တိတ်ကောင်းမှာပဲ။အဲ့ဒီလိုဆန္ဒရှိပြီးတော့ရုပ်ခန္ဓာမရှိရဘုံကိုရောက်အောင်ဆိုပြီးတော့သူကဒီဇံကိုအထုတ်။ရူပဝဆရကနေပြီးတော့အရူပဝဆရဇံတက်တယ်နော်။အရူပဝဆရဇံရရင်ဒီအရူပဝဆရဇံနဲ့တည်သွားရင်အရူပဝဆရာဘုံဆရာကိုရောက်သွားမှာပေါ့အဲ့ဒီအရူပဝဆရာဘုံဆရာကရုပ်လုံးဝမရှိဘူးနံတက်တက်စိတ်နဲ့စိတ်တသိဒီနံတက်တက်သာရှိတယ်ဘုံနော်အဲ့တော့ရုပ်သာရှိတဲ့ပြင်မှာနံသာရှိတဲ့ပြင်မှာရုပ်နံနှစ်မျိုးရှိတဲ့ပြင်မှာလို့ရှိတဲ့အဲ့မှာလွန်ခဲ့တဲ့အပတ်ကလေ့လာခဲ့တဲ့ရူပဝဆရာ15ပါးကရုပ်သာရှိတဲ့ပြင်မှာရဲ့ရုပ်နံနှစ်မျိုးရှိတဲ့ပြင်မှာရဲ့အဲ့ဒီဘုံတွေကိုရောက်စေနိုင်တယ်နော်အခုအရူပဝဆရာဆံဆိုတာကတော့အရူပဝဆရာဘုံယုတ်လုံးဝမရှိဘူးနံတက်တက်သာရှိတယ်ဘုံအဲ့ဒီဘုံကိုရောက်စေတယ်အဲ့တော့တို့အနေနဲ့တော့အဲ့ဒီဘုံရောက်သွားရင်တို့ချမ်းသာတယ်ပေါ့လေနော်ခန္ဓာကိုယ်နဲ့ပတ်သက်တဲ့ဒုက္ခတော့ဟုတ်တော့မရှိတော့နော်နာတာကျင်တာကြိုက်တာခဲတာအူတာစသည်ပေါ့လေနော်အဲ့လိုမရှိတော့တာချမ်းသာတယ်ဆိုတော့ဟုတ်တော့တော့ဟုတ်ပါလားဒါမှလို့ဒါကအစ်စ်အမှန်ချမ်းသာမျိုးတော့မဟုတ်သေးဘူးပေါ့တို့တော့အလုံးတော့ထက်တန်းကျသွားပြီဒီချမ်းသာနော်ကောင်းပြီအဲ့ဒီလိုဒီအားထုတ်ခြင်းတဲ့ပုဂ္ဂိုလ်ဇံ၅ပါးရပြီးတဲ့နောက်အထက်ဇံကိုတက်ရှင်တဲ့ပုဂ္ဂိုလ်ကဘာတွေလုပ်ရမှာတော့နော်ဆိုတော့ ဟိုကမ္မဋ္ဌာန်း40ထဲမှာကတိုင်းဆိုတာရှိတယ်မဟုတ်လားကတိုင်း10ပါးတနည်းပြောတယ်နော်အဲ့ဒီကတိုင်း10ပါးထဲမှာဒီအာကာသကတိုင်းဆိုတာကလွဲလို့နော်တခြားကတိုင်း9ပါးတစ်ခုခုကိုအာထုတ်ရတယ်အဲ့ဒီဆံရကမ္မဋ္ဌာန်းကိုအာထုတ်ရတယ်ပထမနော်ဆိုတော့ပုဂ္ဂိုလ်တယောက်ကပထမဆုံးကတိုင်းဟာဘာကတိုင်းနော်ပထဝီကတိုင်းမြေကြီးကိုကြည့်ပြီးတော့ဆံရအောင်အာထုတ်တာနော်အဲ့ဒီလိုပထဝီကတိုင်းကိုရှုပြီးတော့ပထဝီကတိုင်းရှုလာလည်းပဲဟိုဟိုကျိုးစားပြီးတော့လိုရတဲ့ပုံကမျိုးအနေနဲ့ဆိုရင်ကတိုင်းကုန်းလေးပထမလောက်ရနော်အဝတ်ကိုတခါလေးပိတ်ကားမှဟိုဘောင်မှာကျက်ပြီးတော့အဲ့ဒီအဝတ်ပေါ်မှာမြေကြီးရှင်ပေါ့ဟုတ်လားရှင်လေးကိုခါလေးဝိုင်းလေးတုတ်လိုက်ပြီးတော့မှအဲ့ဒီဟာကိုကြည့်တာနော်အဲ့ဒါကြည့်ပြီးတော့မြေကြီးနဲ့အဲ့ဒီလိုစိတ်တည်ငြိမ်အောင်လှုပ်ပြီးတော့ဇံရအောင်အားထုတ်တယ်နော်အဲ့လိုဇံရအောင်အထုတ်တဲ့ခါကျတော့ကိုပထမဥစွာမြေကြီးကြည့်ပြီးတော့မြေကြီးနဲ့ဆိုလို့ဆုံးဟိုဒီလိုအထုတ်နေရတယ်။အဲ့လိုအထုတ်ရနေပြီးတော့ဘာဖြစ်လာတာ။မျက်စိမှိတ်ကြည့်လိုက်ပြီးမယ်လို့ဒီဟာကိုမြင်လာပြီ။နော်။ဘာနမိတ်လို့ခေါ်လို့မှတ်မိသေးလား။ဥက္ကဟာနမိတ်ဆိုတာရသွားပြီ။နော်။အဲ့လိုရပြီးတဲ့နောက်တစ်ခါဆက်ပြီးတော့အထုတ်လိုက်တဲ့ခါကျတော့အလွန်ကိုတန်ရှင်းတဲ့နမိတ်ထင်လာ။နော်။ဟိုလုံးကတဲ့နမိတ်တုံးကဥက္ကနမိတ်တုံးကလက်ရာတွေပါလေရှင်းရင်အဲ့ဒီတိုင်းမြင်တယ်ဒီကျတော့အဲ့ဒါပါဒါတွေအကုန်ပြောက်ကုန်ပြီးတော့တကက်ဟိုကုတ်တိုက်ထားတဲ့ကျင်းမှုများလို့တဲ့နော်တန်ရှင်းပြီးတော့မြင်တော့ဒါဘာခေါ်လဲဆိုပฏิဘာကနမိတ်လို့ခေါ်တယ်အဲ့ဒီပฏิဘာကနမိတ်ကိုရပြီးတဲ့နောက်ဆက်ပြီးတော့အဲ့ဒီပฏิဘာကနမိတ်ကိုပဲအထက်ပွားများအထက်အာယုံပြုတ်တော့ပွားများတဲ့အခါကျတော့ဇန်စိတ်ဆိုတာဖြစ်လာအဲ့ဒီဇန်စိတ်ဟာဘယ်ကိုအာယုံပြုတ်တယ်ဆိုရင်ပထဝီကတိုင်းနမိတ်ကိုအာယုံပြုတယ်ပညာလို့ခေါ်ရတယ်သူကတကယ်ပထူကြီးကတိုင်းအစ်စ်မဟုတ်ဘူးအဲ့ဒီပထူကြီးကတိုင်းရဲ့အတုဖြစ်တဲ့စိတ်ထဲမှာပေါ်နေတဲ့ image နော်အဲ့ဒါကြောင့်သူကပညာလို့ခေါ်တယ်အဲ့တော့ကတိုင်းပညာအဲ့ဒါလို့လည်းသူအားထုတ်လို့ပင်စမဆန်ထီအောင်ရသွားပြီဆိုတော့နော်ပထမဆန်ရတယ်နောက်တစ်ခါဝိတက်ပယ်လိုက်တော့ပါလေဒုတိယဆံရရဲဝိသရပဲလဲတော့တတိယဆံရရဲပီတိပဲလဲတော့သုထဆံရရဲဒုက္ခပဲလဲတော့ပင်စမဆံရနော်အဲ့ဒီပင်စမဆံရပြီတဲ့နောက်သူကဘယ်လိုအထောက်ရမှာတော့ဆိုတော့ကတိုင်း9ပါးတို့တွင်တပါးပါးကိုခွာ၍ရအပ်တော့ကောင်းကင်ပညာကိုအာယုံပြုပြီးတော့ဒီဆံရအောင်အထောက်ရမယ်နော်ကတိုင်း9ပါးဆိုတာကတိုင်း10ပါးတည်းမှာအာကာသဆိုတာကိုခြံထားတယ်။အာကာသဆိုတာကွက်လက်ကို space ဆိုတော့သူကဒီမှာလွတ်လို့မရလို့ခြံထားတယ်။ကောင်းပြီခွာတယ်ဆိုတော့ပါလေ။နော်ပါဠိစကားမှာခွာတယ်ဆိုတဲ့စကားလုံးတွေတုံးထားတယ်။ဒါဗမာလည်းဒီတိုင်းမှာလိုက်တုံးထားတယ်။အဲ့တော့ခွာတယ်ဆိုတာကဖြားခင်းထားတာရုပ်လည်းသူတို့ခွာတာမျိုးလားတဲ့။သူမှမုန်းစီကြော်တော့ဟာဒေဦးကခွာတာမျိုးလားတဲ့။နော်ဒီလိုမဟုတ်ဘူးတဲ့။အမှန်ကတော့ခုနလိုအော်ခုနကလူကတန်းနမိတ်ကိုအာယုံပြုပြီးတော့ဇံရအောင်အားထုတ်ပြီးတဲ့နောက်ကိုအဲ့ဒီကတန်းနမိတ်ကိုပဲပထမတော့ဟိုအာယုံပြုပြီးတော့နောက်ကျတော့အဲ့ဒီကတန်းနမိတ်ကိုလုံးဝအာယုံမပြုတော့လားသူ့ကို ignore လုပ်လိုက်တာအဲ့ဒါကိုပဲခွာတယ်လို့ပြောနော်သူ့ကိုစိတ်မဝင်စားတော့တာဆိုရပါစို့နော်သူ့ကိုမရှုတော့တာ
တဲ
့အဲ့ဒါကိုပဲခွာတယ်လို့သုံးတယ်ခွာတယ်ဆိုပယ်လိုက်တာအဲ့ဒီလိုသူ့ကို ignore လုပ်လိုက်တဲ့ခါကျတော့သူပျောက်သွားတယ်။အဲ့ဒီနမိတ်ပျောက်သွား။အဲ့ဒီနမိတ်နေရာမှာကွက်လက်ကြီးကျန်ခဲ့။အဲ့ဒီကွက်လက်ကအာကာသ။အာကာသ is space ။အဲ့ဒီကွက်လက်ကိုမှအာယုံပြုတ်ပြီးတော့အာကာသဆိုတာအပိုင်းချမ်းမရှိဘူး။အပိုင်းချမ်းမရှိတဲ့အာကာသအပိုင်းချမ်းမရှိတဲ့အာကာသဆိုပြီးတော့ဒီလိုပွားများရတယ်။အဲ့ဒီလိုပွားများတဲ့ခါကျတော့အောင်လာပြီဆိုတဲ့ခါကျတော့ဒီပထမဆံစိတ်လာဖြစ်နေ။နော်ပထမဆံရ။အဲ့တော့အဲ့ဒီအရုပောဆရာပထမဆံကဘယ်ကိုအာယုံပြုတယ်လဲမေးရင်ဘယ်နဲ့ဖြစ်မလဲ
။
ကောင်းကင်ပညာကိုအာယုံပြုတယ်။နော်အဲ့ဒီကောင်းကင်ပညာကလည်းပါလေ။ကတိုင်းကိုးပါးတို့မှာတစ်ခုခုကိုခွာပြီးတော့ကြံရစ်တဲ့ကောင်းကင်ပညာ။ရိုးရိုးကောင်းကင်ပညာမဟုတ်ဘူး။နော်ကောင်းကင်ကြီးကြည့်ပြီးတော့ပွားများရတယ်ပင်ပွားများရတာမဟုတ်ဘူးကတိုင်းပွားများပြီတော့မှအဲ့ဒီကတိုင်းနမိတ်ကိုပျောက်အောင်လှုပ်ပြီတော့ပါပျောက်အောင်လှုပ်လိုက်တော့ကိုအဲ့ဒီမှာပျောက်ဒီကတိုင်းနမိတ်ပျောက်နေတဲ့နေမှာကြံရစ်တဲ့ကွက်လက်ကိုအာယုံပြုပြီတော့ပွားများရတဲ့ဘာဝနာဒီဘာဝနာကိုအမိပြုပြီတော့ရတဲ့ဇံကိုအာကာသမြင်စာယတနာဇံเนา အာပထမအရူပဝဆရစိတ်တဲ့နော်ဟိုအဓိပ္ပာယ်ကိုတော့နောက်မှရှင်းတယ်ဟုတ်လားဟိုပုံနဲ့သူ့အဓိပ္ပာယ်နဲ့အောက်မှလည်းရှင်းပြတဲ့တော့ပါပါတယ်ဟုတ်လားကံထပထမရူပအရူပဝဆရပထမဆံရသွားပြီနော်ရသွားပြီးရင်သူဒါကိုထပ်ထပ်ဝင်စားလို့ရတော့တယ်အဲ့ဒီဆံရသွားရင်အောက်ဆံနေပြောက်ရောနော်သူကထက်တန်းကြရဲဆံရတာဟုတ်တက်တန်းကြရဲဆံရတော့သူအောက်ဆံအရင်မလို့တော့ဘူးပေါ့လေဒီလိုတ
ည်းပထမဟိုဇာနံဘူးပေါ့ပဲနော်
မတူဟိုကရူပဝဆရဆံဒါကအရူပဝဆရဆံနော်တို့တို့ကြာကြတော့ဇာအင်္ဂါပါပြောပြနော်ဇာအင်္ဂါဘယ်နှပါးရှိတယ်ဆိုတာပြောပြပြီးသားများဖတ်ပြီးရင်သိပြီးသားဖြစ်မှာစက်ကူတွေဖတ်လိုက်ရင်သိပြီးသားဖြစ်မှာနော်ဟောမယ်အဲ့ဒီလိုပထမဆံရပြီးတဲ့နောက်ဆက်လက်ပြီးတော့တခါ तू ကရှေ့တက်ချင်နေတာပေါ့။သူ့ရဲ့ကောင်းတဲ့ဟာပေါ့လေ။ဒီအာဂတနိစာယရဏဆံဆိုတာကရူပပင်စမဇန်နဲ့နီးတယ်။ဟုတ်လား။နီးတော့အနှောက်အယှက်ရန်သူနဲ့နီးတယ်ပေါ့လေ။နီးတယ်ဆိုတော့တိတ်မဟုတ်သေးဘူး။သူ့ရဲ့တိတ်မှုရဲ့ဒီဒုတိယအရူပဝဆဆံတဲ့ဥမှာပဲ။ဆိုပြီးတော့ तू ကတခါဒုတိယအရူပဝဆဆံရအောင်အားထုတ်ပြန်။အားထုတ်တဲ့ခါကျတော့ဘာလို့ရတယ်လဲဆိုတော့အဲ့ဒီခါကျတော့အဲ့ဒီပထမအာရူပဇာဇန်စိတ်ကိုပဲရှုပြန်ရှုရတယ်။အာရူပဇာဇန်ဝင်စားလိုက်ဟုတ်လားဝင်စားပြီးတော့အဲ့ဒီဇာန်ကနေထတယ်ခေါ်တယ်ထတယ်ဆိုတော့အဲ့ဒီဇာန်ကနေအဲ့ဒီဇာန်ဆက်ဝင်စားတော့တာပေါ့ထပြီးတော့အဲ့ဒီအာရူပဇာပထမအာရူပဇာဇန်စိတ်ကိုပဲအဲဒီအာရူပပထမအာရူပဇာဇန်စိတ်ဟာအဆုံးပိုင်းခြားမရှိဘူးနော်အပိုင်းခြားမရှိတဲ့စိတ်ပဲအပိုင်းခြားမရှိတဲ့စိတ်ပဲဆိုလို့အဲ့ဒီလိုအထက်ထရှုရတယ်အာအနန္တဝိညာဏအနန္တဝိညာဏလို့ပါလိမ့်မယ်အဲ့ဒီလိုရှုလို့အဲ့လိုရှုတာနဲ့ပဲသူဒီဘာဝနာကမ္မထာအောင်မြင်တဲ့အခါကျတော့ဒုတိယအရူပဝဆရဇံပေါ်လာတော့အဲ့ဒီဒုတိယအရူပဝဆရဇံကိုဘာလို့ခေါ်လဲဝိညာဉ်နိစာယတနာဇံနော်ဝိညာဉ်နိစာလို့အတန်ထွက်ရဝိညာဉ်နိစာလို့မထွက်နဲ့ဟုတ်လားဝိညာဉ်နိစာယတနာဇံဒါဖြင့်အဲ့ဒီဝိညာဉ်နိစာယတနာဇံကဘယ်ကိုအာယုံပြုလဲဘာကိုအာယုံပြုလဲပထမအရူပဝဆရစိတ်နော်ဒါကိုဥစဉ်လို့ကျမ်းဂန်စကားနဲ့ပြောရင်ပထမရူပဝိညာဉ်လို့ခေါ်တယ်ဒီထက်မှထက်မရေဘူးဘာလို့ဆိုတော့နည်းနည်းပါဠိစကားဖြစ်နေလို့နော်ပထမအရူပဝဆရစိတ်လို့ပြောတာနဲ့ပထမရူပဝိညာဉ်လို့ပြောတာနဲ့အတူတော့အတူတူပဲနော်အဲ့တော့ဒါကြောင့်မို့ဒုတိယအရူပဝဆရစိတ်ကပထမအရူပဝဆရစိတ်ကိုအာယုံပြုတယ်ဟုတ်ပြီနော်ကောင်းတခါအထက်တက်ချင်ပြန်တယ်အဲ့တော့သူ့ရဲ့ကောင်းတာရှိသေးရင်လိုချင်သေးတာပေါ့လေတပေါ်ရတယ်သူ့ရဲ့တိမ်မွေ့တာထီအောင်သွားချင်တယ်ဆိုတော့ဝိညာဉ်နိစ္စယရဏဇံကလည်းပဲအာဂတနိစ္စနဲ့နီးနေသေးတယ်အာဂတနိစ္စယရဏဇံကအခါပိစမဇံနဲ့နီးနေသေးတယ်အဲ့တော့ဝေးနေနေမြဝေးအောင်ပေါ့လေနော်ကျန်းကန်ဒီမှာဗာနဲ့ဥပမာပေးလဲဆိုတော့တဆေကြောက်တဲ့လူဟာတဲ့လမ်းသင်္ကုတ်တွေ့လဲတဆေထင်းပြီးကြောက်နေတာပဲပေါ့လေအရေးကြီးတယ်မြင်လဲတဆေထင်းပြီးကြောက်နေတာလို့ပဲရုပ်ကိုသူကမုန်းနဲ့ကြောက်တဲ့ပုဂ္ဂိုလ်ဆိုတော့အဲရုပ်နဲ့ပတ်သက်တာမှသိမှာလားအကုန်လုံးကမုန်းတော့ကြောက်တော့တာပဲအဲ့တော့ရူပဝဇ္ဇစိတ်ကလည်းရုပ်အာယုံပြုတ်လာဘူးဟုတ်လို့မလားကတိုင်းပထမရုပ်အာယုံပြုတ်ရတယ်နောက်ကတိုင်းပညာအာယုံပြုတ်ရတယ်ဆိုတော့ဒါသူမကြိုက်ဘူးပေါ့အဲရုပ်နဲ့ပတ်သက်တာမှရင်သူကမကြိုက်တော့အရူပရူပဝဇ္ဇံကနေကြော်တက်လာအရူပဝဇ္ဇံရောက်တော့လည်းပဲသူကဘာလဲဟိုကောင်းနေနေနီးနေသေးတယ်ပေါ့လေအိမ်နီးချင်းဖြစ်နေသေးတယ်မဖြစ်သေးဘူးဝင်းဝင်းပြေးမှာပဲပေါ့အဲ့လိုအဲ့တော့ဝိညာဉ်ဉ္စရဏဆံရအဲ့ဒီအနေတခါရှစ်တက်ချင်သေးတယ်တဲ့နော်ရှစ်တက်ချင်သေးတော့ဘာကိုအာယုံပြုရတယ်လဲတဲ့ဟုတ်လားအဲ့ဒီဒုတိယပထမအဲ့ဒီဒုတိယအရူပဇရာဇန်စိတ်ကိုရလိုက်တဲ့အချိန်မှာပထမအရူပဇာဇန်စိတ်ကပျောက်သွားမရှိတော့ဘူးစိတ်ဆိုတာတစ်ခုလားဟိုရှင်းနေတယ်နှစ်ခုပြိုင်မှဖြစ်နေနော်အဲ့တော့ဒုတိယအရူပဇရာဇန်စိတ်ရလိုက်တဲ့အခါမှာပထမအရူပဇာဇန်စိတ်ကရှိသေးလားရှိတော့အဲ့ဒီမရှိခြင်းကိုပဲအာယုံပြုရတာတတိယစိတ်ရအောင်အထုတ်တဲ့ခါကျတော့ဒါကြောင့်မို့ပထမအရူပဝဆရစိတ်ဤမရှိခြင်းဆိုတာဘာလဲဆိုရင်ပါဠိလိုခေါ်တော့ဗာလဲတာနတ္တိဘောပညာလို့တုံးတယ်နော်အဲ့ဒီမရှိခြင်းဆိုတာကပရမတ္ထအပြင်အကောင့်ထဲရှာရတာမဟုတ်ဘူးသို့တော့ဝဟာရအနေနဲ့တုံးနှုံထားတယ် conventionally ခေါ်ထားတယ်နော်ဒါကြောင့်မို့ပထမအရူပဝဆရစိတ်ဤမရှိခြင်းနတ္တိဘောပညာကို အာယုံပြုတ်ပြီးတော့နော်အဲ့ဒီဟာမရှိဘူးမရှိဘူးပေါ့လေအဲ့ဒါကိုဒီဟာလောက်ပြီးတော့ပွားများရတယ်အဲ့ဒီလိုပွားများတဲ့ခါမှာအဲဆိုတော့အောင်မြင်ပြီးတော့တတ္တိယအာရူပဆရဆံစိတ်ဖြစ်လာအဲ့တော့တတ္တိယအာရူပဝဆရဆံစိတ်ကဘာကိုအာယုံပြုတ်ရလဲ
ပထမ
ဇံရဲ့မရှိရင်းကိုအာယုံပြုတ်ရပထမဇံကိုအာယုံပြုတ်ရမဟုတ်ဘူးနော်သတိထားအဲ့ဒါပထမဇံအာယုံပြုတ်ရင် तू နဲ့မဆိုင်ဘူး तू ဒုတိယအာရူပဆက်ဖြစ် तू ကအဲ့ဒီပထမဇံမရှိတာကိုအာယုံပြုတ်ရတော်ဆန်းတယ်ဟာတိတ်တိတ်မှုတော့ပြီအဲ့ဒီဇံနေကြလို့ပျောက်သွားပြီအဲ့ဒီချိန်မှာဒုတိယဇံရတဲ့အချိန်မှာပထမဇံကပျောက်သွားတော့အဲ့ဒီပျောက်သွားတဲ့ပထမဇံရဲ့မရှိခြင်းကိုပဲအာယုံပြုတ်ရမရှိတာကိုအာယုံပြုတ်နိုင်တဲ့စိတ်ဆိုတော့နော်တော့ကိုအထက်တန်းကြာပြီးတော့တိတ်မှုတဲ့စိတ်ရှိတာတော့မှဟိုအာယုပြုလို့တိတ်လွယ်တာမဟုတ်ဘူးမလားနော်ကမ္မဋ္ဌာန်းထိုင်တဲ့ကကြာအရှိရှိတာတွေအာယုပြုတာကိုပဲစိတ်ကမငြိမ်နဲ့လို့ဟိုရောက်လေးရောက်နေခုမရှိတာကြီးအာယုပြုတယ်နော်အဲ့ဒီစိတ်ကိုဘာလို့ခေါ်လဲပါဠိလိုအာကိဉ္စညာယတနာဟမ်အာကိဉ္စညာယတနာစေတခါရှိတဲ့ချင်းမြန်နော်အမြင်ဆုံးထင်အောင်သွားကြရင်ဩနေဦးအဲ့ဒီအာကိစဉ္ညာယတနဇံစိတ်ဆိုတာမြတ်စွာဘုရားအလောင်းတောထွက်ပြီးတဲ့နောက်အာလာရယတိကြီးထံမှာတွေ့ပြီးတော့တပည့်ခံတဲ့ခါမှာဒီဇံထိအောင်အဲ့ဒီယတိကြီးကသူ့ဘုရားလောင်းကိုညွန်ပြပေးနေလို့ဘုရားလောင်းအဲ့ဒီဇံအဲ့ဒီချိန်တော့ရခဲ့နော်အာလာရဆိုတဲ့ယတိကြီးသူကအဲ့ဒီဇံထိအောင်တော့သူကပြနေတယ်အဲ့ဒါပြပြီးတော့ဘုရားလုံးဟာတိတ္တရမင်းသားပေါ့လေနော်ရပြီးတဲ့နောက်ကျတော့သူကသွားမေးတယ်ဆရာဒါပဲလားနောက်ထပ်မရှိဘူးလားအေးဒါပဲငါသိတာနော်ငါသိတော့အခုမင်းသိတယ်မင်းသိတာငါသိတာပဲအတူတူပဲအဲ့တော့မင်းနဲ့ငါနဲ့အတူတူဒီတစ်ပည့်တွေကိုအုပ်ချုပ်သွားရအောင်တန်းတူထားပြီးတော့ချင်းမြောက်တာအာလာရရဲ့တေကြီးကဘုရားလုံးဒါမှမလို့ဘုရားလုံးကမလိုချင်ဘူးလားသူလိုချင်တာကဒုက္ခချုပ်ငင်းနဲ့နိလန့်ကိုလိုချင်တာဟုတ်အဲ့ဒါနဲ့အဲ့ဒီမှာမနေဘဲနဲ့ထွက်လာခဲ့တာထွက်လာပြီးနောက်တခါဆရာကြီးတယောက်ရှိရောက်တယ်နော်အဲ့ဒီမှာပထမယသိကြီးအာလာရဆိုတဲ့ယသိကြီးထံမှာမြတ်စွာဘုရားရတာဟာဘာဆန်နော်အခုတတိယအရူပဝဆရဆန်အာကိဉ္စညာယတနာဆန်အဲ့ဒီထံအောင်ရကောင်းပြီအဲ့ဒီထံရပြီးတဲ့နောက်တခါရှေ့တက်ဦးမယ်တဲ့နော်ရှိတဲ့အောင်မယ်ဆိုတော့ဘာကိုအာယုံပြုတ်ပြီးတော့ကမ္မထန်စီပြန်ရမလဲကမ္မထန်စီပြန်နေဆိုတော့အာယုံကတော့ရှိရတာကြီးပဲဘာတခုခုပါအာယုံပြုတ်တည်ကြတော့ဘာကိုအာယုံပြုတ်ရမလဲအဲ့ဒီတတိယအာရုပစာစိတ်ကိုပဲအာယုံပြုတ်အောင်အာကိစဉ္ညာယတနာစိတ်ကိုပဲအာယုံပြုတ်ပြီးတော့ဘာလဲတော့တန်တမေတံပဏိတမေတံလို့ပါဠိလိုပြောတယ်ဒီစိတ်ဟာတကယ်သိမ့်မွေ့ပါပြီတကယ်ကောင်းပါပြီလို့ဒီလိုအထက်ထပ်ပွားများတာနော်ဒီစိတ်ကကောင်းလိုက်တာဒီစိတ်ကသိမ့်မွေ့လိုက်တာဒီစိတ်ကမုံမြက်လိုက်တာဒီလိုပွားများရတယ်အဲ့ဒီလိုပွားများပါများတဲ့အခါကျတော့ဟိုနိဝရဏတဘာလို့ကင်းပြီးစိတ်တည်ငြိမ်ပြီးတော့အောင်မြင်မှုရတဲ့အခါကျတော့စတုထအာရုပဝဆရဆန်စိတ်သာဖြစ်တယ်နော်အဲ့ဒီစတုထအာရုပဝဆရဆန်စိတ်ဖြစ်တော့လည်းပဲအဲ့ဒီစတုထအာရုပဝဆရဆန်စိတ်ကဘာကိုအာယုံပြုတ်လဲအဲ့ဒီတတိယအာရုပဝဆရစိတ်ကိုအာယုံပြုတ်တယ်သို့မဟုတ်အာကိဉ္စညာယတနာစိတ်ကိုအာယုံပြုတ်တယ်နော်ဒါသူ့အာယုံနဲ့သူသွားတယ်နော်အဲ့တော့ဒီနေရာမှာအမေးလေးတွေရှိလာတယ်ဒါလေးကောင်းလိုက်တာဒါလေးကောင်းလိုက်တာဆိုရင်ဒါလေးကိုလိုချင်နေမဟုတ်ဘူးလားတဲ့နော်ဒါလေးကိုဘယ်လိုလုပ်ကြော်တယ်လဲတဲ့ဘယ်လိုလုပ်ပြီးဒါကိုလုံမြောက်သွားမလဲဒါလေးကောင်းလိုက်တာဒါလေးကောင်းလိုက်တာပြောနေဒါလေးပဲမမော့နေမှာမဟုတ်ဘူးလားတဲ့နော်ဒါမှအဖြေလည်းရှိတယ်ကျိုင်းကန်နေမှာအလုံးကောင်းတယ်အဲ့ဒါဘာနဲ့တူတယ်လဲဆိုရင်တဲ့ရှင်ဘရင်ကဆင်းရဲရုပ်ကလေးတစ်ခုသူ့ဆက်တာကြည့်လိုက်ပြီးတော့တခါတယ်ဒီဆင်းရဲထုတဲ့ဘာခေါ်မလဲဆင်းရဲပဘူးစစ်ဓမ္မကိုသူအကြံ့နဲ့ချီးမွမ်းတော့တယ်နော်တော်ပါပြီတဲ့တခါဒီလောက်ဘာခေါ်လဲနူးညံ့နဲ့နော်အနုစိတ်ချထုတာပါပဲမင်းတော်ပါပြီတဲ့တော်ပါပြီတဲ့လို့ပြောမယ်နော်အဲ့လိုတောပါပြီတယ်တောပါပြီတယ်လို့ပြောတဲ့ဘရင်ဟာသူကိုယ်တိုင်အဲ့ဒီထုတဲ့လူဖြစ်ချင်မလားနော်မဖြစ်ချင်ဘူးတဲ့ဟုတ်တယ်မလားချီးမွမ်းတာတော့ချီးမွမ်းတာပဲတဲ့သူကိုယ်တိုင်ကတော့ အဲဘဘူးထူတဲ့လူမဖြစ်ချင်ဘူးတဲ့နော်အဲထို့အတူပဲတဲ့ယောဂီပုဂ္ဂိုလ်ကလည်းဒီတတ္တရာစိတ်ကကောင်းပါပြီတဲ့ကောင်းပါပြီတဲ့ကောင်းတယ်ဆိုတော့လည်းတိမ်မွေ့တယ်ထူးမြတ်တယ်ပေါ့လေဘာကြောင့်ထူးမြတ်လဲမခိတာတောင်အာယုံပြုတ်နေလို့နော်အရှိမဟုတ်ဘူးတဲ့အမရှိဘူးဆိုတဲ့နတ်တိဘောပညာဆိုတာကြီးကိုသူကအာယုံပြုတ်နေတဲ့အတွက်ကြောင့်မကောင်းပါပြီတဲ့တော်ပါပြီတဲ့ဆိုချင်းမလားဒါမှလို့သူမလို့ချင်းဘူးတဲ့ဒီဟာနော်ခုနဟာမျိုးလို့ပဲအဲလိုအဲလိုလာတယ်ကျန်ကမှာအလွန်ကောင်းတယ်သူဟာသူဟိုအဖုံးအပိတ်နေဟာလားအပိတ်ဆိုအကုန်ရှိပြီးသားအဲ့ဒီလိုလေးလာလိုက်လို့အောင်မြင်တော့စတုထအာရုပဘောဆရဇန်စိတ်ကိုရသွားပြီနော်အဲ့ဒီစတုထအာရုပဘောဆရဇန်စိတ်ကိုဘယ်လိုခေါ်လဲအရှင်ကြီးနေဝတင်ညာနာတင်ညာယတနာစေနော်နေဝတင်ညာနာတင်ညာယတနာစေကံပြန်းဆိုလဲစမ်းမအောင်ပထမစိတ်ကိုဘယ်လိုခေါ်လဲဟုတ်ပြီဒုတိယစိတ်ကိုဝိညာဉ်နဲ့ဉာဏ်နဲ့စိတ်ဟုတ်ပြီတတိယစိတ်အကိစဉ္ညာယတနာစိတ်အကိစဉ္ညာယတနာစိတ်ဟုတ်ပြီစတုထစိတ်ကိုနေဝပညာနာပညာယတနာစိတ်နော်လေးမျိုးဟုတ်ပြီလားဘာမလို့ဒီလိုရပါတဲ့တော့ကအာဂတနေဆာယတနာဆိုတော့ဘာလဲဆိုရင်ဘယ်နဲ့ပြောမလဲအောက်မှာဖတ်လိုက်လေအဆုံးမရှိတော့ကောင်းကင်ပညာကိုအာယုံပြုသောဇန်နှင့်ရှင်တော်စိတ်ဒါစာရဲပါလိုက်တိုင်းပြောတာနော်ဒါဒီလိုပဲပြောရတယ်ဒီရှိရရှိသေးတယ်ဒါလို့ရှိမှာဆိုလို့မထဲတာခုနလိုအာဂတကျင်သောကတိုင်းကိုပါတို့တွင်တပါးပါးကိုခွာ၍ရအပ်တော့ဒါပါရသေးတယ်ကောင်းကင်အဆုံးမရှိတော့ကောင်းကင်ပညာကိုအာယုံပြုသောစာသကားနဲ့ကြတော့ကောင်းငင်ပညာလျင်အာယုံရှိသောနော်အေးအဆုံးပိုင်းခံမရှိသောအဆုံးမရှိသောကောင်းငင်ပညာကိုအာယုံပြုတဲ့ဇန်စိတ်ကိုဇန်နဲ့ရှင်နဲ့စိတ်ကိုအာကာသနဲ့စာယတနာစိတ်လို့ခေါ်နော်ခုနကပြောခဲ့ပြီဇန်အင်္ဂါရဲ့ဇန်ရဲ့ဇန်စိတ်ရဲ့မှတ်မိကြသေးလားဇန်အင်္ဂါဆိုတော့ပါလားအတိအတိသောအင်္ဂါတစ်ခုတစ်ခုစီကိုဇန်အင်္ဂါခေါ်တယ်ဝိတက်ကိုဇန်အင်္ဂါခေါ်တယ်ဝိစာရကိုဇန်အင်္ဂါခေါ်တယ်နော်ဇန်ဆိုတာဘာကိုခေါ်လဲအဲ့ဒီ၅ခု၄ခု၃ခု၂ခုအပေါင်းကိုခေါ်တယ်ဇန်လို့ပြောလိုက်ရင်ဝိတက်ဝိစာရပိဋိဒုက္ခဤကကတာ၅ပါးစသည်ဖြင့်ရှိနော်ဇန်စိတ်ဆိုတာဘာလဲအဲ့ဒီဇန်အင်္ဂါတွေနဲ့ရှင်တဲ့စိတ်ဇန်အင်္ဂါတွေနဲ့အတူတကွဖြစ်တဲ့စိတ်ကိုဇန်စိတ်ကိုခေါ်တယ်အဲအခုဒီမှာလည်းဥစဉ်တော့စိတ်လေးလာနေတာဆိုတော့ကိုစိတ်ထီအောင်တွေ့ရအောင်အဲ့ဒီစိတ်ဟာဇန်နဲ့ရှင်နဲ့စိတ်ဒီနေရာအဲ့ဒီဇန်ကဘာဇန်နဲ့တော့အာကာသနိစ္စယတနာဇန်နော်သူမဟုတ်အဆုံးမရှိတဲ့ကောင်းကင်ပညာကိုအာယုံပြုပြီးတော့ဖြစ်တဲ့ဇန်စိတ်ရှိဇန်ရှိတယ်အဲ့ဒီဇန်နဲ့အတူတကွရှင်တွဲပြီးတော့ဖြစ်တဲ့စိတ်အာကာသနိစ္စယတနာဇန်စိတ်နော်ဒီနေရာမှာဥစဉ်တော့ကုသိုလ်စိတ်ကိုပဲလေ့လာနေတဲ့အတွက်ကြောင့်မဟုတ်ကုသိုလ်စိတ်ပေါ့ဟုတ်လားဒါကြောင့်မို့အာကာသနိစ္စယတနာဇန်စိတ်ကိုရအောင်အထုတ်ချင်ရင်ဘာကိုအာယုံပြုပြီးတော့ကမ္မထံစီပြန်ရမလဲဆိုရင်အဆုံးမရှိတော့ကောင်းကင်ပညာကိုအာယုံပြုပြီးတော့စီပြန်ရအဲ့ဒီကောင်းကင်ပညာကဘယ်ကရတာလဲကတိုင်းနော်အဲကတိုင်းကိုဝါမှာတဘာဘာကိုခွာပြီးတော့ရတဲ့ကောင်းကင်ပညာအာကာသပညာအဲအဲ့တော့သူကပညာပရမတ်မဟုတ်ဘူးနော်အဲပညာဝိညာဉ်ဉ္စာယတနာစိတ်ဆိုတာကိုဘယ်လိုပမာလို့ပြန်နော်အဆုံးမရှိသောပထမအရူပဝဆရာစိတ်ကိုအာယုံပြုသောဇန်နှင့်ရှင်သောစိတ်နော်ဝိညာဏဆိုတဲ့ဒီနေရာမှာစိတ်ဆိုတာလည်းပဲပထမအရူပဝဆရာစိတ်လို့ဆိုလို့ရတယ်နော်နောက်ကဆက်ထားတဲ့အာနိစာလေးနဲ့ဝိညာဉ်ဉ္စဆိုတာကအဆုံးမရှိတဲ့ပထမအရူပဝဆရာစိတ်ဆိုတာကတော့အဲ့ဒီပထမအရူပဝဆရာစိတ်ကသူကိုယ်တိုင်ကအဆုံးမရှိတဲ့အာယုံကိုအာယုံပြုထားတာကိုကောင်းငင်ပညာကြီးအာယုံပြုထားတာဆိုသူ့လည်းအဆုံးမရှိဘူးလို့ဆိုရတာနော်ဒါကြောင့်မို့ဝိညာဉ်ဉ္စာယတနာစိတ်ဆိုတာအဆုံးမရှိသောပထမအရူပဝဆရာစိတ်ကိုအာယုံပြုဖြစ်တဲ့ဇန်နော်အဲ့ဒီဇန်နဲ့ရှင်နဲ့စိတ်ဒါဝိညာဉ်ဉ္စာယတနာစိတ်လို့ခေါ်တယ်တတိယစိတ်ကဘာလို့အာကိဉ္စညာယတနာစိတ်ဘာလဲတော့ဟုတ်ပြီသူဓမ္မလူတိပြောပါတယ်နော်ပထမအရူပဝဆရာစိတ်ဤမရှိခြင်းနတိဘောပညာကိုအာယုံပြုသောဇန်နဲ့ရှင်သောစိတ်အေးသူကြတော့မရှိခြင်းကိုအာယုံပြုတယ်မရှိခြင်းဆိုတာပရမတ်လားပညာလားလို့မင်းပညာဘောမရှိခြင်းဆိုတာပဲပရမတ်ဟုတ်မှာနော်ပရမတ်ဆိုတာဥပတ္တိပင်ပေါ့လေဟုတ်လားအဲ့လို ဲ့လိုအရှိတရားဟုတ်လားသို့မဟုတ်လည်းနိဗ္ဗာန်လို့ဟိုတမျိုးအရှိတရားဖြစ်ရတယ်အခုဘာမှမရှိဘူးဆိုတာကြီးကစိတ်ထဲမှာသာစဉ်းစားလို့ရတဲ့ဟာအကောင့်ထင်နဲ့ပြလို့ရတာမဟုတ်တဲ့အတွက်ကြောင့်မို့ပညာလို့ခေါ်အဲ့ဒါကိုပါဠိလိုနတ္ထိနတ္ထိဘောပညာလို့ပဲသုံးတယ်နတ္ထိဆိုတာမရှိရဘာဝဆိုတာအဖြစ်မရှိခြင်းပေါ့လေအဲဘောဘာဝနဲ့ဘောနဲ့ဘာဝကအတူတူပဲအဲ့ဒါနတ္ထိဘောဆိုတော့နတ္ထိကမရှိဘောကချင်းဆိုတာအဲ့ဒါနတ္ထိဘောဆိုတာမရှိခြင်းမရှိခြင်းကလည်းပဲတာမန်စိတ်ရမရှိခြင်းမဟုတ်ဘူးဘယ်စိတ်ရမရှိခြင်းနော်ပထမအရူပဝဆရာစိတ်ရမရှိခြင်းအဲဒုတိယစိတ်ကိုရလိုက်တဲ့ဆိုရင်လည်းပထမစိတ်ကမရှိဘူးအဲ့ဒီမရှိတဲ့ပထမစိတ်ကိုပဲအာယုံပြုပြီးတော့ကမ္မထအာယုံအဖြစ်နဲ့တရားအထုတ်လို့ရတဲ့ဇံကိုဒါပထမဟိုအာကိဉ္စညာယတနာဇံနော်အဲ့ဒီဇံနဲ့ရှင်တဲ့စိတ်ကိုအာကိဉ္စညာယတနာဇံစိတ်နောက်ဆုံးဟာကကြည့်နောက်ဆုံးဟာမှလေရှားရှားနေလားနော်ဗါတဲ့နောက်ဆုံးဟာကယုံရင်သောတင်ညာကမရှိတိမ်မွေသောတင်ညာမရှိသည်မဟုတ်တော့နော်မနာယနာဓမ္မနာနဲ့ပါဝင်သောစာသကားနဲ့ပြောရင်အကျုံးဝင်သောပါဝင်သောစေယုံရင်သောယုံရင်စာကြမ်းတမ်းတာမြင်ဖို့လွယ်တာသိလွယ်တာဒါကိုယုံရင်တယ်လို့စာမှာသုံးတယ်နော်ကြမ်းတမ်းတယ်လို့လည်းသုံးတယ်ကြမ်းတမ်းတယ်ဆိုမလို့ဒီကြမ်းတမ်းတာကဟိုယုံဝတုကြမ်းတမ်းတာမျိုးမဟုတ်ဘူးပေါ့ဟုတ်လားမြင်လွယ်တာဟိုပဲကြမ်းတမ်းတယ်လို့သုံးတယ်နော်ယုံရင်သောတင်ညာကမရှိဟုတ်ဒီစိတ်ရောက်လာတဲ့ခါကျတော့ကိုတဲ့ဒီနေ့မှတင်ညာဆိုတာဟာဟိုအတိအကျတင်ညာစိတ်တသိလို့မဆိုလို့ဘူးဉာဏ်သဘောကိုပဲဆိုလို့နော်အာယုံဝင်တိတက်တဲ့ဉာဏ်သဘောကိုပဲဒီနေ့မှညဆော်ပြတင်ညာဆွဲနာမည်နဲ့ဟောတာဒါကြောင့်မို့တုတ်တန်နေဖတ်တဲ့ကံမှာတခါလေတင်ညာနဲ့တွေ့လာရင်သတိထားရတယ်အဲ့လိုတင်ညာဟာတင်ညာစိတ်တသိဒီမှတ်တက်တဲ့တင်ညာစိတ်တသိတစ်ခုတည်းကိုဆိုလို့တာမဟုတ်ဘူးဉာဏ်တရားအားလုံးကိုပဲတင်ညာလို့ခေါ်လိုက်တာเนาะအဲ့တော့ယုံရင်သောတင်ညာကမရှိဆိုတော့အဲ့လိုကြမ်းတမ်းနဲ့အတိမျိုးဒီဆံမှာမရှိဘူးတဲ့တိတ်တိမ်မှုသွားဘူးလို့ဆိုလို့เนาะယုံရင်တဲ့တင်ညာမရှိဘူးတိမ်မွေသောတင်ညာမရှိသည်မဟုတ်သောဆိုတော့မရှိတာမဟုတ်ရင
်ရှိရှိ
တယ်တိမ်မွေတဲ့တင်ညာအလုံးတိမ်တိမ်မွေမွေလေးကတော့ရှိနေတယ်အဲ့တော့ဒီဆံကိုကြည့်လိုက်ရင်တင်ညာမရှိဘူးလို့ပြောရတော့အောင်တိမ်မွေ့နေဒါပေမဲ့လို့တကယ်ကတော့တိမ်မွေ့ဟိုအလုံးတိမ်မွေ့တဲ့တင်ညာလေးရတော့တင်ညာဆိုတာတိမှုကအာယုတိမှုတော့ရှိနေသေးတယ်အဲ့ဒီလိုဖြစ်တဲ့စိတ်ကိုအဲ့လိုဖြစ်တဲ့ဇန်နဲ့ရှင်နဲ့စိတ်ကိုနေဝတင်ညာနာတင်ညာယတနာဆန်စိတ်လို့ခေါ်တာနော်ဒီနေ့မှာအဲ့ဒီယုံရင်သောတင်ညာမရှိတိမ်မွေ့သောတင်ညာတိမ်မွေ့သောတင်ညာမရှိတယ်မဟုတ်တယ်နော်ဒီဇံဟာအစံစံစိတ်နဲ့ဇံဟာဘယ်ထက်မှအကျိုးဝင်တယ်လဲဆိုရင်နဲ့မနာယတနာဓမ္မယတနာမှာအကျိုးဝင်တယ်အပါဝင်တယ်ဒါဒီနေရာမှာမသိနိုင်တယ်ဘူးနော်ပစ်အဲတတ္တမဘိုင်းကြတော့အာယတနာ12ပါးဆိုတာပြလိုက်အဲ့ဒီအာယတနာ12ပါးထဲမှာမနာယတနာဆိုတာပါတယ်ဓမ္မယတနာဆိုတာမနာယတနာဆိုစိတ်တွေကိုခေါ်တာနော်စိတ်တွေကိုမနာယတနာဓမ္မယတနာဆိုတာကတော့စိတ်တိတ်တချို့ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဓာတ်တွေကိုခေါ်တယ်အဲ့တော့မနာယနာဓမ္မနာထဲမှာအကျုံးဝင်နေဆိုတော့ဟိုပါဠိထဲမှာကအာယတနာဆိုတာပါနေလို့ပြောရတာအဲ့တော့ဒါကိုအခုလောလောဆယ်ဟိုပြက်ပြက်သားသားရှင်းရှင်းလင်းလင်းမသိသေးပြီမလို့အရေးမကြီးဘူးအရေးကြီးတာကဘာလဲယုံရင်သောတင်ညာကမရှိတိမ်မွေသောတင်ညာမရှိသည်မဟုတ်တဲ့ဇန်စိတ်ဒါပဲနော်အဲ့တော့ဒီအတိရှိမှရှိသေးရဲ့လားလို့ထင်ရလောက်အောင်တိမ်မွေတာလို့ဆိုဒီဇန်ရတော့တဲ့ချင်းခါမှာဟာဒီပုဂ္ဂိုလ်ကစိတ်အတိမရှိသေးရလားအဲ့ဒီလောက်ဘာပြုလောက်သူ့ဘာသူတော်မှာပေါ့လေမနေတာဘာပြုရမလဲနော်သိအောင်လုပ်ရမှာဆိုသိပဲရှိတယ်ဒါကြောင့်မို့ယုံရင်သောတင်ညာမရှိဘူးတိမ်မွေ့သောတင်ညာမရှိသည်မဟုတ်တဲ့ဇန်လဲရှင်နေစေအဲ့တော့ရှိလို့ရှိနေပေါ့ဟုတ်လားအလွန်တိမ်မွေ့တဲ့နော်အလွန်တိမ်မွေ့တဲ့ဇန်စိတ်တော့ရှိဘာနဲ့ဥပမာပေးကြလဲဆိုတော့ဆရာတစ်ပတ်နှစ်ယောက်ခྱི་သွားကြတယ်သွားတော့ကိုရင်ကရှေ့ရသွားတယ်နော်ဘုန်းကြီးဆရာဘုန်းကြီးကနောက်ကလိုက်တော့ရှင်နဲ့ကျတော့ကိုရင်ကလမ်းမှာရေလေးတွေ့လမ်းမှာရေလေးနည်းနည်းတွေ့တော့သူကဘုန်းကြီးစီတော့ပြောလျှောက်တယ်လေအရှင်ဖျားရှေ့မှာရေရှိပါတယ်ခင်ဗျာရေရှိနေပါတယ်ဗောရေရှိနေပါတယ်လို့ပြောတော့ဆရာဘုန်းကြီးကရေချိုးနေတာဟော ဒီရှင်တော့ဟဲ့ရေလဲတမန်ပြီးတာဟဲ့အဲ့လိုတောင်းလိုက်တယ်အဲ့လိုတောင်းလိုက်တဲ့ခါကျကိုရင်ကရေမရှိပါဗျာလို့ငါရှောက်လိုက်တယ်နော်ခုနကတော့ရေရှိတယ်လို့ရှောက်တယ်အခုတော့ရေမရှိပါဗျာလို့ရှောက်ဒီမှာလဲဒီတိုင်းပဲတဲ့နော်တင်ညာရှိတာလဲဟုတ်တယ်တင်ညာမရှိတာလဲဟုတ်တယ်ခုနကရေရှိတယ်မှာလဲဖျားဆိုတာကဖြတ်သွားရင်ခြေတော့ရေဆိုးမယ်ဖနဲ့ရေဆိုးကုန်မယ်ဆိုတဲ့အဓိပ္ပာယ်နဲ့အဲ့ဒီလောက်ဟိုရေလေးနည်းနည်းရှိတာကိုဆိုလို့တော့လမ်းသွားရင်ကိုဆရာဘုန်းကြီးကရေထိုးဖို့ရေထင်းပြီးတော့တောင်းလိုက်တဲ့ခါကျတော့သူမရှိဘူးပြောလိုက်တာပေါ့အဲ့ကျရေမရှိပါဘူးခင်ဗျာနော်အဲ့ဒါမျိုးလိုပဲတဲ့ဒီယုံရင်းနဲ့သိလွယ်တဲ့တင်ညာမရှိဘူးနော်သို့တော့တိမ်မွေ့တဲ့တင်ညာရှိနေတယ်ဒီဇန်ဟာဇန်ရှိသည်မဇန်နဲ့မှာနံပါတ်1ပဲထိတန်းအကျဆုံးဇန်ဒီတဲ့တိမ်မွေ့တဲ့ဇန်ရလို့မရှိတော့နော်မြတ်စွာဘုရားကဒီချမ်းသာအမျိုးမျိုးကိုဟောတဲ့အခါကျတော့ပထမဆိုတော့ဒီအာယုံခံစားတဲ့ချမ်းသာမျိုးလည်းရှိတယ်ပေါ့လေဟုတ်လားကာမဂုဏ်အာယုံခံစားတဲ့ချမ်းသာအဲ့ဒီချမ်းသာအနည်းပြတော့တခါအဲ့ဒီဟာတွေမပါဘဲနဲ့ဇန်ပထမဇန်ချမ်းသာဆိုတာရှိတယ်အဲ့ဒီတဲ့ကောင်းတာကဒုတိယဇန်ချမ်းသာနဲ့အဲ့လိုဟောလာတဲ့အခါကျဒီဇန်ကျတော့အမြင့်ဆုံးဖြစ်သွားတယ်နော်ဒါဟာလောကီချမ်းသာထဲမှာဖြစ်ရင်နံပါတ်1ချမ်းသာဒီဇန်ဒီနံပါတ်1ချမ်းသာကိုတောင်းမှမြတ်စွာဘုရားကတကယ်တကယ်ကြတော့သင်္ခါရဒုက္ခသူလည်းဆင်းရဲမှုရှိသေးတာပဲ။ဘာကြောင့်လဲ။သူလည်းပဲမမြဲဘူးတချိန်မှချုပ်ကြောက်သွားနေတွားရသေးတယ်။အဲ့လိုမမြဲတဲ့အတွက်ကြောင့်မို့ဖြစ်ချင်းပြက်ချင်းဖြစ်အနှိမ့်ဆက်ခံရတဲ့အတွက်ကြောင့်မို့သူလိုဟာတောင်းမှပေါ့လေ။ဒါလောက်သိမ့်ွေးတဲ့ဒုက္ခကိုတောင်းမှမြတ်စွာဘုရားကချမ်းသာအစ်စ်အမှန်လို့မဟောသေးဘူးပေါ့။ဟုတ်လား။နိဗ္ဗာန်ချမ်းသာမှာချမ်းသာတကယ်အစ်စ်အဲ့ဒီလိုမြတ်စွာဘုရားကဒီချမ်းသာမှုအစဉ်အဆက်ကိုကိုယ်ကိုယ်တိုင်အကုန်လုံးခံစားဘူးလားပြီးပြီဟုတ်လားနောက်ဆုံးနိဗ္ဗာန်ချမ်းသာတရားတိပြီးတဲ့နောက်မှာတရားဟောတဲ့အခါကျတော့ဘယ်လိုလုပ်ပြီးတော့ဒီကာမဂုဏ်ချမ်းသာလေးကိုအထင်ကြီးနေကြီးနေမလဲဟုတ်တယ်မလားဒီချမ်းသာကကောင်းတဲ့ချမ်းသာပါပဲအဲလောပါခမလဲအလိုရှိတဲ့ချမ်းသာပါပဲလို့မြတ်စွာဘုရားဘယ်လိုလုပ်ဟောလဲနော်ဒါကြောင့်မြတ်စွာဘုရားပဲခံလို့ကာမဂုဏ်ရဲ့အပြစ်ကိုပြောပြီးလို့ရေခေါ်တာပဲမဟုတ်ဘူးလားနော်အဲ့တော့ကုခိလူတွေကအထူးသဖြင့်ဒီနိုင်ငံရောက်ဒီနိုင်ငံလူတွေကမကြိုက်ကြနော်ဘာလို့လဲဆို I want to enjoy life ဟာဒါသူအများကြီးပြောလို့ရှိတာဟုတ်လားပေါင်းလေးဆက်လာလိမ့်မြင်ဒါလေးလည်း enjoy မလုပ်ရဘူးလားဘဝလည်း enjoy မလုပ်ရဘူးလားပေါ့အဲ့တော့ဘုရားကတဲ့ဒါတွေအကုန်လုံး enjoy မလုပ်ရဘူးလို့ခေါ်တယ်ဆိုတော့မကြိုက်ဘူးနော်အဲ့တော့ဦးစင်းကတော့ပြောတယ်အဲ့ဒါကတော့ကိုလို့မင်းတို့ဒီမြန်မြန်ဝေဖန်လိုက်မယ်ဆိုရင်ကိုယ့်ရဲ့ spiritual level ကိုထုတ်ပြရရောက်လိမ့်မယ်ဟုတ်လားဦးစင်းအဥပမာပေးလေသမင်းကနေကောင်ဆိုတော့နော်ညနေစာဝယ်စားစရာမရှိတဲ့ကောင်အဲ့ဒီကောင်အဖို့မွေးတရားဆိုရင်အများကြီးဖြစ်ပါဟုတ်တယ်မလားအဲ့ဒီကောင်ကပဲအဲတစ်ချိန်ကျတော့အလုပ်ကလေးပါလေးရှိသွားပြီဆိုတော့နော်အလုပ်ကလေးနဲ့ဖြစ်သွားတဲ့ခါကျတော့သူ့ဖို့မွေးတရားမများတော့ဘူးနော်ငွေတစ်ထောင်ဆိုဖို့များရင်များဦးမယ်ဆိုတာဟုတ်လားဒီတတိကြီးပွားလာတဲ့ခါကျတော့တောင်းနဲ့သူ့ဖို့မများတော့ဘူးဒီနေ့မှာမီလီယံနာဖြစ်သွားပြီလေနော်တသိန်းတော့သူ့ဖို့ကမဟုတ်ပြန်ဟုတ်လားမီလီယံနာဖြစ်သွားတော့မီလီယံတော့မှသူကသိမဟုတ်ပြန်အဲ့တော့ဟိုစားစရာမရှိတဲ့အကောင်ကနော်ဆိုတော့ဘီလီယံနာတယောက်ကပြောမယ်ငွေတရားစလကားပါကွာလို့ပြောစားစရာမရှိတဲ့ကောင်ဒီကောင်ဘယ်ရောက်ငွေတရားမမြောက်ပြောလဲငါအများကြီးလို့ပြောရင်သူ့အစင်တန်းကပါတော့အောက်အစင်တန်းဟုတ်တယ်မလားအေးအဲ့ဒါပြောတာဦးစင်အဲ့ဒါဘုရားဒါကိုချမ်းသာလို့ဒုက္ခလို့ပြောတာငါတို့မကြိုက်ဘူးဆိုရင်မင်း spiritual အစင်တန်းမင်းပိုင်ပြန်သုံးစားကြည့်ဟုတ်တယ်မလားဘုရားကတော့တကယ်အမြင့်ဆုံးကြီးချမ်းသာကိုမြင်ထားတော့ဘယ်နဲ့အောက်ကဟာတွေကိုချီးမွမ်းနိုင်မလဲဟုတ်တယ်မလားအဲ့ဒီတိုင်းနော်ဒါကြောင့်မို့ဒီလောကချမ်းသာမှာတော့ကိုဒီစတုထအရူပဆိုတာဇန်ဟာနံပါတ်1ပဲသူ့တဲ့လုံမြတ်တဲ့ချမ်းသာလို့မရှိတော့ဘူးเนา
ะဒီနေ့ဟိုဘုရားကမအဲ့ဒီသိရှိသွားရောဒါပေမဲ့နောက်ဆရာတော်ရှိတော်ဒေဇန်
ဒီဇန်အဲ့ဒါပေါ့အေးဟုတ်တယ်နောက်ယတိကဥဒကလေเนาะဟိုစာရိတ္တမှာဖတ်ကြည့်ရတော့ကိုဥဒကယတိက तू ကဒီဇန်ကို तू ခွင့်ရတာမဟုတ်သူအဖေရှိကသူကဒီဇန်လုံးကြီးကြားဖို့ဆိုတာအဲ့လိုအဲ့တော့မြတ်ဖခင်လောင်းရောက်လာတဲ့ခါကျတော့ तू ကနီးပိတ်လိုက်တာ तू ကိုယ်လည်းရတော့မရဖခင်လောင်းအားလုံးရတော့ အဲ့ဒါကြောင့်မဟုတ်ဘူးအဲ့ဒီမှာပြောတဲ့စကားလေးတွေမှာကိုနည်းနည်းကြွားတယ်ဆိုတော့အာလာရတော့လားဆိုတော့ငါသိတာမင်းသိတာမင်းသိတာငါသိတယ်ပြောတယ်ဒီကြတော့မဟုတ်ဘူးဟိုဥဒကကရာမယတာဆိုတော့ရာမသိတာမင်းသိတယ်မင်းသိတာရာမသိတယ်ဘောလေအဲ့ဒီလိုပြောတာအဲ့ဒီစကားလေးတွေထောက်ကြည့်ရတယ်အဲ့ဒါကြီးထောက်ကြည့်တဲ့အခါကျတော့ဒီဥဒကယတိကသူကိုယ်တိုင်ကဒါရတာမဟုတ်ဘူးသို့သော်သူကဒီနေ့တော့သူကသူ့ဖေရကြားဘူးထားတယ်သိထားတယ်ဆိုတော့အဲ့လေအေးဒါကြောင့်မို့ဒုတိယယသိရှိမှာအာဥဒကယသိရှိမှာနိခံလည်းပဲပြောကြပါစို့နိခံလို့ရတာကဘယ်စံနော်တုဋ္ဌအာရူပဝဆရဇံနေဝတိညာနာတိညာယတနာစီဒါကူလည်းပဲဖယားလုံးကလမ်းဆုံးရောက်ပြီလို့မယူဆရဘူးနော်ဒီနိဟာလည်းပဲချင်ကိုကိုကိုချမ်းသာလာတော့ဟုတ်တယ်ကိလေသာလုံးဝကင်းအောင်တတ်နိုင်နေနေမဟုတ်သေးဘူးတတ္တဝါတွေကိုကယ်နိုင်နေနေမဟုတ်သေးဘူးဆိုပြီးတော့တခါသူ့ရှည်ကထွက်ခဲ့ပြီးတော့တပားတယ်တိုးတယ်မှာသွားပြီးတော့ကျင့်တယ်ကံမဲ့ဆိုးကျင်တော့အဲ့ဒီတိုးတယ်တပားတယ်သွားကျင့်တာဟာအမှားကြီးကျင့်မိနေတာဒုက္ခစရိယာကျင့်တယ်ဆိုတာဥစဉ်တော့ဟိုတိတ်အခင်ကြီးပြီးတော့ဟာအာရပါရပြောလို့ရှိတယ်မလားမြတ်စွာဘုရားဒုက္ခစရိယာကျင့်တယ်ဒါမှလို့အဲ့ဒီဒုက္ခစရိယာကျင့်နေတဲ့အချိန်ဟာမြတ်စွာဘုရားလမ်းမကြီးလိုက်မိနေတာခန္ဓာကိုယ်ညှင်းဆဲတဲ့အကျင့်နေကျင့်တယ်ဟုတ်တယ်မလားဒီချက်တဲ့ဝန်တဲ့ဒီအောင့်ထားတဲ့အကျင့်နေဒါဒီတနည်းမှလက်တစ်ခုလောက်လေးဘဲပြူကြီးလေးတောက်ပြီးတော့ကျင့်နေအကျင့်နေဒီအကျင့်နေဟာတကယ်တော့မှန်တဲ့အကျင့်နေမဟုတ်ဘူးဒါမှအဲ့ဒီခေတ္တကဒီအကျင့်ကလည်းဖြစ်စားရတယ်ဒီလိုကျင့်ရင်ကိလေသာကင်းနေမယ်လို့အများကလည်းယူဆတယ်နာဘုရားလုံးလည်းယူဆမှာပေါ့ဒါကြောင့်မို့ဒါကိုခါရဲဆိုကျင့်တာဒါကြောင့်မို့ဘုရားဖြစ်ပြီးတယ်မှာမြတ်စွာဘုရားဘာပြောလဲဆိုဒီငါဒီဒုက္ခစရိယာကျင့်ကအလွတ်ကြီးလွတ်ပြီဆိုလို့သိလားထောင်ဝလွတ်လာတော့ဘောလကငါတော့လွတ်ပေးလို့ပြောတယ်မျိုးအဲ့လိုပြောတဲ့စကားရှိတယ်ပါဠိတော်လည်းကျန်တာကိုရှိတယ်ဒီအကျိုးမဲ့ဖြစ်တဲ့ဒုက္ခစရိယာအကျင့်မှာငါဟာပြီးကောင်းကောင်းကြီးလွတ်ပြီဆိုဒီလိုဥဒန်းကျူလာဒါကြောင့်မို့ဒုက္ခစရိယာဆိုတာကိုယ်ယူတော့ပြောရတာပေါ့လေဟုတ်လားဒီလိုကျင့်နေတဲ့လူကလည်းရှားတာကိုဒါပေမဲ့လို့ဒုက္ခစရိယာကျင့်နေတဲ့ကောင်မြတ်စွာဘုရားလမ်းဘုရားလောင်းကလမ်းမလိုက်နေတာအ
ဲဒါအဲ့ဒီမှာအေးဒုက္ခစရိယာကျင့်နေကျင့်နေအခုဝိရဏလောကအဲ့ရတယ်ကွာတဏှာအ
ဲ့ဒါအခုမပြောသေးဘူးဟုတ်လားမဟာစီဆိုတော့ရေးတဲ့ဓမ္မစက်ချက်တရားတော်ကြီးတွေမှာဖတ်ကြည့်နော်ဒါဟာအတ္တကိလေသာမဟုတ်ဘူးဆဲကြောင့်ဆရာတော်ဟောထားတာရှိတယ်အလုတ်တခုလုတ်ရင်ဒီကမ္မထာတိအလုတ်အထုတ်တယ်ဆိုရင်ဒါကျူးကျူးဆာဆာတော့လုတ်ရတာဟုတ်လားဒီအနာခံယုံတက်တက်နဲ့နိဗ္ဗာန်ရတယ်လို့ဆိုတဲ့အယူအဆမျိုးရှိရင်တော့မှားတယ်ဟုတ်လားဒါမှလို့ဒီဝေဒနာကိုရှုကိုရှုအောင်မရှုလို့မရှုသိအောင်လုပ်အောင်ဒီလိုဟာမျိုးကြတော့ဟိုတကယ့်ကိုသူယူစားတာအထောက်ဒါဟိုအတ္တကိလမထာလို့မဆိုရအောင်အဲတချို့တွေကဝေဒနာရှုရင်အတ္တကိလမထာဖြစ်တယ်နော်ဆိုတော့ဒုက္ခဝေဒနာရှုရင်ကာမဒုက္ခလိက္ခဏနိယောဂဖြစ်တယ်ကာမဂုဏ်လိုက်တဲ့အကျင့်ဖြစ်တယ်ဒုက္ခဝေဒနာရှုရင်အတ္တကိလမထာနိယောဂဖြစ်တယ်ဥပ္ပခဝေဒနာရှုအောင်စတယ်ပြီသူတို့အဲ့လိုပြောကြအမှားဥပ္ပခဝေဒနာအလွန်တိ့ကိုခဲရင်သူတို့ဒီဒုက္ခဝေဒနာဒုက္ခဝေဒနာရှုလို့လည်းပဲအတ္တကိလမထာမဖြစ်ဘူးဖြစ်ရင်ဘုရားဟောကောမဟောဝေဒနာ అను ပဒနာဆိုမြတ်စွာဘုရားဟောထားတာဟုတ်တယ်မလားမြတ်စွာဘုရားဟာဒုက္ခစရိယာအကြောင်းအဲအတ္တကိလမထာနုယောဂအကြောင်းကိုကောင်းကောင်းကြီးသိခဲ့ဒါပေမဲ့လို့ဝေဒနာ అను ပဒနာနေရာကျတော့ကောင်းတဲ့ဝေဒနာလည်းမင်းမှတ်ပါနော်သိအောင်လုပ်ပါဆိုးတဲ့ဝေဒနာလည်းသိအောင်လုပ်ပါအလယ်လဝေဒနာလည်းသိအောင်လုပ်ပါဒီလိုဟောလာတယ်ဒါကြောင့်မို့အဲ့ဒါဟာအတ္တကိလမထာမဟုတ်ဘူးတက်ဒုက္ခခင်းရဲ့ခန္ဓာဟာတန်တရာမလွံ့မြောက်မှုဖြစ်တယ်ဆိုရင်တော့ဒါအလကိလမတာဖြစ်မှာပဲအဲ့ဖြည့်ချင်းတာဓာရီဓမ္မစကြာတရားတော်ကြီးတော့မှာပါတယ်အဲနည်းနည်းနောက်အကျယ်လေးဖတ်ကြည့်နော်ကောင်းပြီအခုကုသိုလ်စိတ်၄မျိုးနော်အဲ့ဒီကုသိုလ်စိတ်၄မျိုးမှာဦးဇင်းတို့အာယုံ၂မျိုးကိုနားလည်ရမယ်မိတွေ့အပ်တဲ့အာယုံရယ်လွံ့မြောက်အပ်တဲ့အာယုံရယ်လို့သူတို့က၂မျိုးရှိတယ်နော်အောက်မှာရှိတယ်မိတွေ့အပ်တဲ့အာယုံဆိုတာအာယုံပြုတ်အပ်တဲ့အာယုံပေါ့အဲ့တော့ပထမစိတ်ရဲ့မိတွေ့အပ်တဲ့အာယုံကဘာလဲကောင်းကင်ပညာသူကဘာကိုလွန်ရမှာလို့ကတ္တန်ပညာကိုလွန်အောင် transcend လုပ်အောင်ကတ္တန်ပညာကြိုက်နေသေးရင်အရုပမရောက်သေးဘူးနော်ပြီးတော့ဒုတိယစိတ်ရဲ့မိတွေ့အပ်တဲ့အာယုံကပထမအရုပဆိုတာစိတ် ဟိုလွန်မြောက်အပ်တဲ့အာယုံကကောင်းကင်ပညာဒါတစ်ခုချင်းသွားတော့တာတတိယစေရမိတွေ့အပ်တဲ့အာယုံကနတ္တိဘောပညာလွန်မြောက်အပ်တဲ့အာယုံကပထမအရူပသရစိတ်စတုထစေရမိတွေ့အပ်တဲ့အာယုံကတတိယအရူပသရစိတ်လွန်ရမှာကနတ္တိဘောပညာအဲလိုတစ်ခုတစ်ခုတစ်ခုတစ်ခုလွဲလေးပါဟုတ်တယ်မလားအဲ့ဒီလိုမိတွေ့အပ်တဲ့အာယုံလွန်မြောက်အပ်တဲ့အာယုံဒါလည်းသိရနော်ကောင်းပြီရူပဝဆရစိတ်15ပါးပြားသွားတာပြားတယ်ဆိုတာ15ပါးဖြစ်သွားတာတပည့်တွေဖြစ်သွားတာဘာဤအစွမ်းဖြင့် with reference to what ဖြစ်တာလဲရူပဝဆရစိတ်တစ်ခုနဲ့တစ်ခုမတူတာဘာဘာကြောင့်မတူတာအင
်္ဂါဖြစ်တ
ာ right ဆိုင်အင်္ဂါကြောင့်မတူတာဒါမို့ဆိုင်အင်္ဂါဤအစွမ်းဖြင့်ရူပဝဆရစိတ်ဟာတစ်ခုနဲ့တစ်ခုမတူဘူးဒါဝယ်ပြားတယ်လို့ဘုရားရှင်တို့စာစကားနဲ့သုံးနော်ရူပဝဆရစိတ်ငါးပါးပြားသွားတာဟာဇန်အင်္ဂါအစွမ်းဖြင့်ပြားတာပထမစိတ်ကငါးပါးရှိတယ်ဒုတိယစိတ်ကလေးပါးရှိတယ်စသဖြင့်ပြောတာ။ကဲဒီအရူပဝဆရစိတ်ကြတော့ဘယ်လိုလဲတဲ့ဆိုဇန်အင်္ဂါနှစ်ပါးကြီးပဲရှိတယ်ပထမစိတ်လည်းနှစ်ပါးဒုတိယစိတ်လည်းနှစ်ပါးပဲနော်အဲ့ဒီနှစ်ပါးကဘာလဲဆိုရင်ဥပိ္ခာနဲ့ဧကကတာပင်စမဇန်နဲ့အတူတူပဲဥပိ္ခာဧကကနာဇန်ကနှစ်ခုပဲဖြစ်ဖြစ်နေတော့ကိုဇန်အင်္ဂါဤအစွမ်းဖြင့်လေးပါးပြားတယ်လို့ပြောလို့ရမလားမရဘူးအတူတူပဲနော်ဒါကြောင့်မို့သူ့ကြတော့ဘာကြီးအစွမ်းဖြင့်ပြားတယ်လဲအာယုံဤအစွမ်းဖြင့်ပြားတယ်အာယုံမတူဘူးနော်ပထမစေရအာယုံကောင်းကင်ပညာဒုတိယစေရအာယုံကပထမအရူပစိတ်တတိယစေရအာယုံကနတ္ထဘောပညာစတုတ္ထစေရအာယုံကတတိယအရူပဝဆရစိတ်ဒါကြောင့်မို့ဇန်အင်္ဂါအာဖြင့်ပြားတာကရူပဝဆရစိတ်အာယုံအာဖြင့်ပြားတာကအရူပဝဆရစိတ်ဘာအာယုံတွေလဲဟဲ့လို့မင်းခုနပြောခဲ့တဲ့အာယုံတွေပေါ့နော်မိတွေအပ်တဲ့အာယုံကိုပဲဆိုဆိုလွန်မြောက်အပ်တဲ့အာယုံကိုပဲဆိုဆိုအဲသူကအာယုံရင်းစွန့်ဖြင့်စင်စင်ကတော့စိတ်တစ်ခုနဲ့တူအာယုံမတူဘူးပေါ့နော်ဟိုကျတော့ပထမဇန်စိတ်ကပထဝီကတန်းအာယုံပြုတယ်ဒုတိယဇန်လည်းပထဝီကတန်းအာယုံပြုနေတယ်တတိယဇန်လည်းပြုလို့ရတယ်အဲတော့ဟိုကအာယုံနဲ့သွားတာမဟုတ်ဘူးဇန်အင်္ဂါနဲ့သွားတယ်အဲဒီကတော့ဇန်အင်္ဂါနဲ့မသွားဘူးအာယုံနဲ့သွားတယ်ဒါပြန်ဇန်အင်္ဂါဘယ်နှပါးရှိတယ်လို့မေးရင်နှစ်ပါးပဲပင်စမဇန်နဲ့တူတယ်ဒါကြောင့်မို့သူ့ကိုဇန်ဟိုဇန်နဲ့ထည့်ပြီးတော့ပြောပါပြောပြပါဆိုရင်ပင်စမဇန်နဲ့ကိုသူ့ကိုထည့်ရနော်ဒါကြောင့်မို့အရူပဝဆရဇန်ကိုဇန်၅ပါးထည့်ပြပါဆိုရင်ဘယ်ထည့်ထည့်မလဲပင်စမဇန်နဲ့ထည့်မယ်နော်ဒါကြောင့်မို့အရူပစိ၄ပါးလုံးဥပိ္ပခာဧကဂတဇန်က၂ပါးနဲ့သာရှင်ကြသည်ထို့ကြောင့်အရူပဝဆစိအလုံးကိုပင်စမဇန်၌ခြိသွင်းရသည်ဟုတ်ပြီလားကောင်းပြီဒါဖြင့်ယင်ရူပဝဆရစိတ်ဘာလဲ15ပါအရူပဝဆရစိတ်12ပါပေါ့လေ12ပါတော့မပြောရသေးဘူးကုသိုလ်ပြီးတော့ပါလေဝိဘေနော်ဝိဘေဆိုတော့ဘာတော့အကျိုးဖြစ်တဲ့စိတ်ဒီကုသိုလ်လုပ်တယ်ဒီကုသိုလ်မပြတ်မပြတ်ဖ ೇನೆ သေသွားတယ်နော်အရူပဝဆရဘုံမှာသွားဖြစ်တယ်အဲ့ဒီစိတ်ပဋိသင်္ဍီမှာအဲ့ဒီစိတ်သွားဖြစ်တော့အစဆုံးသွားဖြစ်တော့အဲ့ဒီစိတ်ဟာဘာတော့အရူပဝဆရဝိဘေအဲ့တော့အာကာသနိစ္စယတနာဒီတိုင်းမှာသွားမယ်နာမည်အထူးတူပဲဝိညာဉ်ဉ္စာယတနာအာကိစိညာယတနာနေဝတိညာနာတိညာယတနာဝိဘသိပ်ပေါ့အဲ့ဒီကြောင့်နော်ယဟနာပုဂ္ဂိုလ်ကအာရုဘောဇဆံပွားများတယ်ပွားများလို့ရတယ်ဆိုတော့ဘာဖြစ်မလဲကိရိယာအာဂတဉ္စာယတနာကိရိယာဝိညာဉ်ဉ္စာယတနာကိရိယာအာကိစိညာယတနာကိရိယာနေဝတိညာနာတိညာယတနာကိရိယာဟုတ်ပြီလားအေးအဲ့တော့ကုသိုလ်စိတ်နဲ့ဝိဘသိပ်နဲ့ထပ်တူပဲနော်ဝိဘသိပ်ကိရိယာစိတ်နဲ့ထပ်တူပဲကြာသူတို့ကြတော့မတူတာမဟုတ်ဘူးတူတဲ့အကျိုးကိုပဲပြီးရယ်အာဂတနိစ္စယတနာကုသိုလ်ကအာဂတနိစ္စယတနာဝိပက်အကျိုးပြီးရယ်စသဖြင့်သွားပါလေအဲ့တော့ဒီဇန်ကြီးမပြောင်းမပြစ်ဖဲနဲ့သိမယ်ဆိုရင်ဒါဒီဇန်ကြီးဒီဇန်ကြီးအလိုက်အရူပဇရဘုံမှာသွားဖြစ်မယ်ပေါ့နော်ပထမဇန်ရပြီးတော့မပြောင်းမပြစ်ဖဲနဲ့သိရင်ပထမအရူပဇရဘုံမှာဖြစ်မယ်စသဖြင့်သွားမယ်အဲ့ဒီဒါကြောင့်မို့ရူပဇရအရူပဇရစိတ်ဟာကုသိုလ်၄ပါးဝိပက်၄ပါးကရိယာ၄ပါးအလုံးပေါင်းလိုက်တော့32ပါးနော်ရူပဝဆစိတ်ကြတော့ဘယ်လောက်လဲ15ပါးကုသိုလ်5ပါးဝိဘက်5ပါးကရိယာ5ပါးအဲ့ဒီရူပဝဆစိတ်15ပါးနဲ့အရူပဝဆရစိတ်12ပါးကိုပေါင်းလိုက်စမ်းဘယ်လောက်ရလဲ15 22နဲ့အဲ့ဒီ29ကိုအဲ့ဒါလေးတော့မှတ်ကြမဟက်ဂုတ်စိတ်လို့ဒီလိုခေါ်တယ်နော်မရဲ့ဟရဲ့ကံငယ်နှလုံးစင်တချောင်းငယ်တောင်းဘုဒ္ဓမဟေဂုတ်နော် ဟိုပါဠိစကားမှာကြတော့မဟဂတဒီထဲမှာထည့်မထားဘူးလားဟမ်မရဲ့ဟရဲ့ကံငယ်နှလုံးစင်တချောင်းငယ်တောင်းဘူးသမဟဂုတ်လို့ခေါ်မဟဂတကလာတာဟမ်အဲနောင်ခံမှာဒီစိတ်28ပါးကိုတပေါင်းနဲ့ပြောရှင်တဲ့ခါမှာမဟဂုတ်စိတ်28ပါးလို့ပြောလိုက်ရူပါဝဇ္ဇိတ်15ပါးနဲ့အရူပါဝဇ္ဇိတ်12ပါးလို့ပြောနေမဲ့အစားဘယ်လိုပြောမလဲမဟဂုစိတ်28ပါးဟုတ်ပြီလားကောင်းပြီအဲ့ဒီမဟဂုစိတ်28ပါးမှာပထမဇန်စိတ်ဘယ်နှပါးရှိတယ်လဲဟဲ့ချက်မှကြည့်ရအောင်နော်ပထမဇန်စိတ်ဘယ်လောက်ရှိလဲ
5
ပါးဟုတ်ကလ
ား
5ပါးရည်ရည်လေးရည်ပထမဇန်စိတ်ဘယ်နှပါးရှိလဲဟဲ့လဲကောင်းကောင်းလေဒီလိုမှတော့မဟုတ်လား
ဆောက်ပါဘူ
းဟဲ့ပထမဆန်လေ
3ပါအ
ဲ3ပါနော်ရူပဆန်ပထမဆန်ကုသိုလ်ပထမဆန်ဝိဘေပထမဆန်ကရိယာဟုတ်ပါလားဟိုဟာလေးတွေမှာဆိုရင်အချက်ဆုံး3ခုပေါ့ဟိုဟိုဟိုဟာလေးတွေမှာဟုတ်ဟုတ်အဲဒီမှာအဲ့လိုကြည့်ဒီ3ခုပေါ့ဒီပထမဆုံး3ခုနော်ပထမဆန်စိတ်3ပါဒုတိယဆန်စိတ်ရော
3ပါအဲ
ဒုတိယအတန်ပေါ့ဟောဒုတိယဆန်တတိယဆန်စိတ်3ပါတတုတ္ထဆန်စိတ
်3ပါ
ပင်စမဆန်စိတ
်3ပါ
no အရူပဆန်ပါထည့်အောင
်
ဟော15ပါဟာ15ပါဟုတ်ပြီလားဟောတစ်ခေါက်ပြန်ကြအောင်ဆိုတာအဲ့မဟဂုစိတ်28ပါးမှာပထမဇန်စိတ်3ပါးဒုတိယဇန်စိတ်3ပါးတတိယဇန်စိတ်3ပါးတုတ္ထဇန်စိတ
်3ပါး
ပင်စမဇန်စိ
တ
်15ပါးဟုတ်ပြီနော်ပင်စမဇန်စိတ်15ပါးစာရူပဇာဇန်ပင်စမဇန်3ပါးရဲ့အရူပဇာဇန်12ပါးရဲ့ဟုတ်ပြီလားအဲ
အခုပြချေ
ဟင်ဒါမှမဟုတ်အပြချေရတယ်အင်းအပြချေထားတယ်ဟုတ်ပြီလားအဲကောင်းပြီဦးဇင်းတို့အခုမဟဂုတ်စိတ်28ပါးလေ့လာပြီးပြီနော်အဲ့ဒီမဟဂုတ်စိတ်28ပါးနဲ့လွန်ခဲ့တဲ့စိတ်ကာမဝဆစိတ်54ပါးနဲ့ပေါင်းလိုက်စမ်း29ရဲ့54ရဲ့81အဲ့ဒီ81ကိုလောကီစိတ်လို့ခေါ်လောကီဆိုတာလောကထဲမှာနေတဲ့စိတ်ပေါ့နော်လောကအော်လောကအာယုန်ဤကိုသာအာယုန်ပြတဲ့စိတ်လောက၃ပါးထဲမှာကာမောစလောကရူပောစလောကအရူပောစလောကဆိုရဲဒီလောက၃ပါးထဲမှာကျင်လဲနေတဲ့စိတ်မျိုးပေါ့လောကီစိတ်လို့ဒီလိုခေါ်တယ်နော
်၈၀ပါ
းကာမောစရစိတ်အဲ့တော့လောကီစိတ်ဘယ်လောက်ရှိလဲ81ပါးရှိတယ်နော်လောကီစိတ်81ပါးကိုခက်ချင်းချင်းရည်တွက်ပြသမှာဆိုရင်ကာမောစရစိတ်54မဟဂုတ်စိတ်29ပါးကံ group အလိုက်သွားစမ်းပါဆိုရင်ပထမဆုံးပါလဲအကုသိုလ်စိတ်12ပါးအဟိစိတ်17ပါးကာမဝဆရသောဘနာစိတ်24ပါးရူပဝဆရစိတ်15ပါးအရူပဝဆရစိတ်12ပါးအဲအလုံးပေါင်းလိုက်တော့ဘယ်လောက်လဲ81အဲ့ဒီ81ကိုဗာစိတ်လို့ခေါ်လဲလောကီစိတ်လို့ခေါ်တယ်နော်လောကုတ္တရာမရောက်သေးဘူးဟုတ်လားလောကီပဲရှိသေးတယ်အဲ့တော့ဇန်အလုံးအထက်တန်းချက်တဲ့ဇံရောက်နေတာတော့မှလောကုတ္တရာပဲမကူသေးဘူးနော်တမထခါအဲ့ဒါကြောင့်မို့အခုဒီစတုဒ္ဒဇံအရူပဝဇဇံဖြစ်အောင်ရတော့ဆိုတမထခါနေရတာဒီစုဒ္ဒဇံအရူပဝဇဇံ၄ပါးကိုတမထကမ္မထံ၄၀ထဲမှာပါတယ်အဲဒါလောကီနေမှာပဲရှိသေးတယ်လောကီနေမှာပဲရှိသေးတဲ့အတွက်ကြောင့်မို့ဖယားမပွင့်လည်းပဲဒီဇံတွေကိုရအောင်အထုတ်လို့ရတယ်ဖယားပွင့်မှမဟုတ်ဘူးနော်
အ
ိန္ဒိယအရင်ကမျိုးတော့ဒီစင်လို့ရတော့ရနိုင်တယ်ပေါ့ရရချင်ရတော့ပေါ့ဘုရားရှိသည်ဖြစ်စေမရှိသည်ဖြစ်စေနီလန်ရရင်သူတို့လုံနေဟိုဝိပဿနာကြတော့တာအဲ့ဒါတော့ဘုရားပွင့်မှာကိုဘုရားကိုယ်တိုင်တွေ့ရှိပြီးတော့ဟိုမှရတယ်ဘုရားမရှိတဲ့အခါမျိုးမှာဝိပဿနာဆိုတာမပေါ်ဘူးနော်အနိစ္စဒုက္ခအနတ္တသုံးမျိုးမှာလည်းပဲအနိစ္စဒုက္ခကတော့ဘုရားမရှိလဲမြင်နိုင်တယ်အနတ္တကြတော့မမြင်ဘူးဒါကြောင့်မို့အခုစိတ်အားလုံးပြောရှိလား81ပါးတည်းအောင်ဦးဇင်းတို့လေ့လာပြီးသွားပြီမတော်ရောက်လာပြီနော်မင်းအမဟုတ်နော်မမရောတော့ကြတော့ဟဲ့မဟုတ် ဟိုဓမ္မမိမစိတ်တသိပ္ပံရောက်တော့ပြန်ပြောလိုက်ခါကျတော့ဟိုအဲအသိရှင်းနေနော်အသိရှုပ်နေမယ်နော်ဟိုအခါတိုင်းအခါတိုင်းမှာအကုန်လုံးလိုက်ထောက်နေရတယ်အချင်းကုန်တယ်ဟုတ်တယ်မလားအကြည်အောင်လို့ကြနော်ဒါကြကြတော့ဆိုပါတော့ဝိတ္တစိတ်တသိက္ခာစိတ်55ခုနဲ့ရှင်းနေဟေးဆိုတော့အဲ55ပဲဘယ်လိုလိုက်ရှာဆိုတော့သူကပြောမယ်တဲ့အဲဒွေပိစဝိညာဉ်တစ်ဆယ်ကျင်နဲ့ကာမစိတ်44ဆိုကသိရမှာပဲမှာဟုတ်လားနော်အဲ့ဒါလေးတွေကိုတည်အောင်တော့ပြန်လှုပ်ထားကြပါဟုတ်လားမကြည့်လဲဒီချက်တော့ခြေရောက်မှာပါလေနော်ကိုယ့်ကိုကြည့်ထားဒီချက်ပြန်ကြည့်တော့ပိုးကြည့်တော့ဟုတ်လားကောင်းပြီဒါကြောင့်မို့ဒီနေ့အားလုံးဘယ်လောက်ဖြစ်သွားတော့လောကီစိတ်ပေါင်း80ခုဒါဖြစ်ရင်ဆိုတော့အကုသိုလ်စိတ်12ပါးဟာအကုသိုလ်စိတ်ဆယ်နာမည်လဲရနိုင်တယ်ပြတော့ဘာနာမည်ရရနိုင်သေးတော့ဦးဇင်းတို့ဗမာပြည်မှတ်ထားတဲ့နာမည်အနည်းနဲ့ဘာနာမည်ရနိုင်သေးလဲအာသောဘနာဆိုတာမရနိုင်ဘူးလားအာအာသောဘနာစိတ်ဆိုနာမည်လည်းရနိုင်တယ်နော်ကာမဝဆရစိတ်ဆိုတာမရနိုင်ဘူးလားရနိုင်တယ်လောကီစိတ်ဆိုတာမရနိုင်ဘူးလားရနိုင်တယ်အေးဒါကြောင့်မို့အာဟုသူစိတ်စနှစ်ပါးကိုအာဟုသူစိတ်လို့ခေါ်ရင်တော့ဒါတော့အတိအကျပါဟုတ်လားနောက်အာသောဘနာစိတ်လို့ခေါ်ရင်လည်းသူပါတယ်နော်ကာမောသစိတ်လို့ခေါ်ရင် तू ပါတယ်လောကီစိတ်လို့ဆိုရင် तू ပါတယ်ကောင်းပြီအဟိစိတ်78ပါတဲ့အဟိစိတ်လို့ပြောရင် तू ရ तू ပါတယ်အာတောပနလို့ပြောရင်လည်း तू ပါတယ်ကာမောသလို့ပြောရင်လည်း तू ပါတယ်လောကီလို့ပြောရင်လည်း तू ပါတယ်ကာမောသတောပနစိတ်24ပါရှိတယ်နော် तू ကြတော့ကာမောသစိတ်လို့ပြောရင်ရမယ်လောကီလို့ဆိုရင်ပါရပါမယ်ရူပောသစိတ်15ပါ तू ကတော့ရူပောသစိတ်လောကီစိတ်ပေါ့အရူပောသစိတ်15ပါအာနင်းနော်ရူပစာစိတ်15ပါးကရူပစာစိတ်လို့ပြောရင်ရတယ်ပြီးတော့ပါတော့ခုနခုနနာမည်ဟာဟုတ်တယ်လေနှစ်ခုပေါင်းနာမည်ဟာအဲမဟေကုလို့ဆိုရင်လည်းရတယ်နော်ပြီးတော့ကိုလောကီလို့ဆိုရင်လည်းရတယ်သူပါတယ်ပေါ့အေးအဲအဲ့လိုနာမည်လေးတွေလည်းပဲအကုန်လုံးသိထားရတယ်ကွန်ပျူတာလို့ရှင်းနေလို့ရှိရင်လည်းဒါဒါဒီအကုန်လုံးဒေတာပေးရမှာဟုတ်တယ်မလားအာမနေ့ဘူးကိုလေးလာလာနော်ဟိုဘက်နဲ့ဒီဘက်ကလာတကယ်အထက်တန်းကြတဲ့ higher consciousness ဆိုတဲ့စိတ်တွေကိုလေ့လာတယ်တဲ့
ဒီလိုဒီသူတို့ပစ္စမတ်ကံဟောတယ်ကြာလေဘဝတင်နေတဲ့စိတ်အဲ့မှာပြန်ဆိုင်တော့မနေ့လောက်ခနေလို့ရတယ
်သူဒါကတော့ဟိုအမှန်တမ်းပြောလို့နေခြင်းတော့နေရတယ်လို့တော့ဆိုနိုင်တယ်ဒါပေမဲ့လို့လူခန္ဓာကိုယ်ရဲ့အပိုင်းအခြားက9ရက်ပဲအစားတခါစားထားရင်ခုနှစ်ရက်ခံတယ်လို့ဒီလိုပဲသတ်မှတ်ထားတယ်အဲဒါကြောင့်မို့ဟိုဇံဝင်စားတယ်တမဘဝင်စားတယ်နောက်ဆုံးဟိုမိထိပိုင်းလိုပါရရတွေ့လို့ပဲနိရောဓတမဘဝင်စားတယ်ပါလို့ဆိုမှာဒီဒီပါကွန်မလဲ limit ဟာခုနှစ်ရက်ခံတယ်ဟင
်းညင်တော့ပဲဒီလိုစားပဲ
ခုနှစ်ရက်တော့နေနိုင်တယ်လေအဲ
ဒါ physical law ရဆိုရင်ညင်တော့ပဲ3 days ဆိုရင
်ဟုတ်လား
အ
ဲ့ဒါဆို7 days
ဆိုရေမတ
ောက်ဘဲနဲ့ဆိုတော့ဒီနေ။ဒါမှမဟုတ်သူကဆန်ဟောရှိအောင်ဆန် will power ပေါ့လေဘာမှလို့ပြောအခုခေတ်စကားနဲ့ပြောတော့ will power ပေါ့။အဲ့ဒီဆန်တကူရှိအောင်။ဒီနောင်ကြတော့တွေ့လိမ့်မယ်။ဒီဆန်စိတ်တရားခန္ဓာကိုယ်ကိုကြားထောက်လို့ထောက်ပြီးနိုင်တဲ့တတ္တိရှိတယ်။အဲ့ဒါကြောင့်သူနေနေ။အဲ့ဒီဆန်အစ်စ်မဟုတ်ဘဲနဲ့ဝိပဿနာတရားထိုင်လာလို့ကိုတော့မြင့်နဲ့အစင်တန်းရောက်သွားရင်ကိုကြိုက်ထိုင်နေနေ၃နာရီ၄နာရီကြိုက်ထိုင်မှမသိလိုက်ဘူးညတညာလုံးမအိတ်ခဲအားထုတ်မနေ့ကျတော့ဘာမှမဖြစ်ဘူးမျက်စိကြီးဖန်နာတော့အိတ်ချင်တာတော့ငိုက်တော့မရှိဘူးအဲ့တော့ဒီစိတ်ဟာစိတ်တကူဟာပြောလဲတာမန်ထိုင်ပြီးကိုကမတွေ့ဘူးလို့စဉ်းစားတော့မဖြစ်နိုင်ပါဘူးပဲပြောမှာပဲနော်တကယ်ကျတော့မဟုတ်ရိပ်တာတွေပါဒါတွေကတော့ခဏခဏရှိတယ်ဒီဘုရင်ကြီးတရားအထုတ်လို့ဆိုတော့2လ3လလောက်သွားအထုတ်တယ်လို့မှန်ရင်တော့ရှော့အထုတ်တာကတော့ပြန်ပြီး2ရက်3ရက်တော့အနည်းဆုံးရှိတယ်မအိဘူးရတယ်ပြီးတော့လည်းပဲညောင်းနေကြိုက်တယ်ဘာမှမရှိတော့ဘူးကြာဒါကြောင့်မို့ဒီအပ္ပနာစောလို့ခေါ်တယ်နော်ပြန်စိတ်တရားဒီခန္ဓာကိုယ်ကိုထိမ့်သိမ့်ထားနေတယ်ထောက်ခံထောက်ပံ့ထားနေတဲ့တတ္တိရှိတယ်ဒါကြောင့်မို့နေနေတာ
ဝန်တော်ပဲနဲ့
အဲအကုန်ကြာဒီတိုင်းမထိုင်းနေတော့မှာပဲခုနှစ်ရက်ကတော့
ဟာသူဒီလို physical lawyer ဆိုပြန်လိုက်
reaction လို့ပါလို့ခါရယ် confine လို့ပြ
ောဟုတ်တယ
် minute aspect နဲ့တော့
ဟုတ်တော့
ဘာလို့ဖြစ်တာ
ဟုတ်ပါလေသူတို့ sick နဲ့ပါလို့ပြောတယ်ဒီ heartbeat ကိုနည်းအောင်လုပ်တယ်ပါလေရှိတယ်မဟုတ်လားသူကအဲအဲ့ဒါမျိုး
နားရီတောင်နေသေးတယ်နားရီတောင်ညဟိုရေခမ်းသွားတဲ့ခါကျတော့ oxygen လုံးသူနေနေတာ
အဲ့ဘယ်လိုရှိ။အော်အေးဟုတ်တယ်နော်
ဟုတ်တယ်။ဘာနဲ့တော့မက
ဘူး။6လ။
ဘာစီစီလောက်ကနေ
။ဟိုဟိုဟိုပြန်ကြည့်ရင်ဘယ်ဆိုရင်း။ Hibernation 6လလောက်ရေကြီးထဲမှာအောင်းနေ
။အော်။
စလုံးတွေပါလို့ပြောမှာပြန်ထွက်လာ
။အေးအဲ့အဲ့လိုမျိုးနေပါဘူး။
အဲ့ဒီစတဲ့ Hibernation ကအ
ော်။
အဲ့ကြအသက်ရှင်လဲအခုရဲ့စေပုံတဘုံလို့
အဲ့ဘုံက
လုံးလည်းနည်းကုန်တော့အကုန
်ဘုံ Medical ရတာတော့တော်တော်လေးတစ်ခန့်တက်တာ
Hibernation
အဲ့ဒီအခြေအနေမျိုးကိုရိုးရိုးအခြေအနေမှာဖန်တီးယူတဲ့သဘောရှိတာပေါ့တကယ်စိတ်တခုနဲ့ကောင်းပြီခိုင်းနောက်ပါဆိုရင်စိတ်အလုံးကုန်လိမ့်မတင်နဲ့ဟမ်120တပတ်ဆို40ကျန်တယ်40ဟာကြည်အောင်လို့မနော
်ဘယ်တော့အရင်မှာဒီလ
ိုဟဲ့အော်နေရပါတချို့တော့ပြစီလိုက်အောင်ပြောလို့မရှိပါဘူးလို့ပေါ့နော်ညာဒါကနော်ကုန်းလို့မဟုတ်လားညောဟာက
ဒါကူးကဖက်ကူးပါအော
င်မကူးမလို့
ဘ
ူးနင်းဒီမှာရှိရင်ညောဒါအကုသိုလ်စိတ်နော်အဲ့ဒါဟေးစိကျတော့အပြာဖြစ်သွားပြီပေါ့ဟေးစိဒီအမြင်ရှိနေမှာကာမစသုံးနာစိရောရူပစစရလားရတယ်ကာမစသုံးနာစိဟာမရှိဘူးထင်တယ်ရူပစမရှိဘူးဟုတ်တယ်မရှိဘူးငင်းထပ်ကူးတယ်
ဆ
ိုဘာရအဲ့ဒီကိုကိုရေရအဲ့ဒီခုံကြီးပါသူကတော့ရေရှိတယ်နောက်ပိုင်းရေမရှိဘူးဘာတော့မဟုတ်ဘူးရေချောင်းချောင်းဟုတ်လေဟိုရေရှိတဲ့ဆာကခြေောက်ရေဆိုမှာဆိုလို့ပေါ့ဟုတ်လားဒီတ
ော့ကလေးရေလေးရတယ်ရှိတယ်ဟိုဖုန်းကြီးရေချိုးချင်တာရေချိုးဖ
ို့ရေချိုးဖို့ရေလာလို့မရှိအဲမရှိဘူးပေါ့အဲအဲ့တော့ရေမရှိတာလည်းမဟုတ်ရှိတယ်လည်းမဟုတ်ဘူးစက်တိပဲဟုတ်လားရေမရှိဘူးလားဆိုလည်းရှိတယ်ဟုတ်လားအဲချိုးနေလောက်အများများရေရှိလာတယ်လို့မရှိဘူးပေါ့အဲ့တော့ရှိလားရှိလဲရှိတယ်မရှိလဲမရှိဘူ
း
အဲ့ဒီတိပဲဒီမှာလည်းပဲအဲ့ဒီတင်ညာသဘောဒီစိတ်သဘောလေးကတိမ့်ွေလွန်းတော့ကိုမရှိဘူးလို့ထင်ရအောင်ဖြစ်လာတခါလေတရားထိုင်နေတဲ့ခါကျတော့ကိုဟာဒီထွက်တဲ့ဘက်ကတိမ့်ွေသွားတဲ့ခါကျတော့အသက်မရှိတော့ဘူးလို့ကိုယ့်ကိုထင်ပြီးတော့လန့်ပြီးတော့ဟာဟိုပိုက်ဆန်းကြည့်တာလို့ဘာလို့တွေဖြစ်ကုန်တာလည်းရှိတယ်တကယ်တိမ့်ွေလာတဲ့ခါကျတော့မတိနိုင်ဘူးညာမလိုက်နိုင်တယ်ဘူးအဲ့ဒါမျိုးပေါ့အဲ့လိုတိမ်မွေ့သွားတာဟာအဲ့ဒါတွေအများကြီးတည်းကတော့ဒီဆန်ကတော့တိမ်မွေ့မှာပေါ့
ရှင်ရရစ်သေးလို့ပုံမျိုးဒီနေတော့ဘယ်လိုပါစားချင်အကျင့်ဒီကနေမှလို့
ပုံနာကတော့ဥစဉ်လို့ဘုရားဘာသာအနေနဲ့ပြောရင်ပုံနာကဘာမှတိမ်မဟုတ်သူတို့ကလဝကြီးအုပ်ထားတယ်ဟာဘာသာရေးမှာလဝကြီးအုပ်ထားတယ်ဘာသာရေးဆိုတာလူဟိန္ဒူဘာသာရေးမှာပေါ့သူတို့ကသာမြမာကြီးရဲ့ပါဇက်ကဖွာတယ်ဆိုပြီးတော့ဒီကျန်ကန်တွေကိုသူတို့ကကင်ထားတယ်ဟာဟိုသူများတွေကသူတို့ကပြောမှသာသိရသူတို့ကအမျက်ဆုံးဟိုအောက်တန်းအကျဆုံးကတ်စကကောင်းနေဆိုရင်ဒီဝေဒန်ရွတ်တယ်ဒီဘာကြီးနားကိုမထောင်းအဲနားထောင်းရင်ကိုဒီကောင်နားတဲ့တန်ဖိုးကြီးလောင်းထရအဲ့ဒီလောက်သူတို့လည်းပြန်ထားတယ်ရည်သေးကြတော့ဒီလိုမဟုတ်လေရည်သေးဆိုတော့တောထဲမှာနေပြီးတော့ကျင့်တာဆိုတော့သူကတော့ဇန်နေပါလေရနေဇန်နေအပင်ကြီးနေရနေသူတို့ကတော့တကယ်ကျင့်နေပုံပေါ့
ဒါပေမဲ့ဒီဘုရားဘာသာမှာရှိတဲ့ဒေလာလိုမာလီအဲ့အိမ်တိုင်းကိုကျင့်တာဘုဟုနဲ့
အာနည်းနည်းတော့နည်းနည်းတော့ကွာလိမ့်မယ်ဟို၅ပါးဒေလာ၈ပါးဒေလာ10ပါးဒေလာကတော့ဥစဉ်လိုကျန်းကန်နေတအရာပြောရမယ်ဆိုတော့ဖရပေါ်ပုံမပေါ်ပေါ်ကျင့်ဆုံးလို့ရတယ်ရှိတယ်
ไอ้ยะตีเนี่ยแหละไอ้ตัน
เนี่ยหอดดิชื่อตรงก็หู
ခတ်ခတ်ဆင်ချိန်ပဲသွားမှာဒီဒီရင်ချင်းမို့အဓိကဆန်းကလာတာပေါ့
ဒါဆိုတော့သူကဟိန္ဒူလည်းမဟုတ်ဘူ
းတချို့ကဟိန္ဒူပဲ
ဟိုဒီဘာလဲဟိုဇော်ဂျီတို့ဘာလို့လဲလဲ
မတူမတူယသိကတော့သူကဆိုပြီးအဲတရားအထုတ်နေတာပဲပေါ့ဒါလည်းဇန်အခုလိုပြောတဲ့ဇန်နေသူရပြီးတော့ဒီဇန်ချမ်းသာခံစားနေမှာပေါ့ဒါပဲ
ဒီတော့ဗုဒ္ဓဟောကြားတဲ့ philosophy အတိုင်းနဲ့ကျင့်တာဟုတ်ချင်မှာဟုတ
်မဟုတ်သေးဘူ
းမဟုတ်
ဟိုများသောအားဖြင့်ကအဲ့ဒီဟိုကင်းဟိုဘုရားမရှိတဲ့အခါမှာဒီလိုဇန်ရတယ်ဆိုတော့ခုနပြောတဲ့အယူမှားပဲအမှန်ကတော့ရုပ်မရှိရင်ချမ်းသာတယ်ဆိုတော့ဟုတ်မဟုတ်ဘူးလေကြီးနန်းနန်းလည်းပဲအဖြစ်အပျက်ရှိနေသလိုဆင်းရဲတရားပဲအမှန်ကတော့ဒါကြောင့်မို့သူတို့က extreme ဒီမှာဖြစ်နေလူတွေပေါ့တစ်ဖက်ဆွန်းရောက်နေတဲ့လူတွေတော့ကြည့်ကြရစီသေးတယ်ငါစိတ်ရှိလို့နာမန်းသိနေစိတ်မရှိရင်ကောင်းတယ်ဆိုပြီးတော့အားထုတ်လို့ဒါကြဲဟိုရုပ်ထုကြီးလို့သွားပြီးတော့ကဘာ900ဖြစ်နေအတင်ညတ်ပြမှာဆာရှိတယ်အဲ့ဒါသူပစမဆန်အားထုတ်ပြီးတော့အဲ့လိုလုပ်တာအဲ့သူကတော့လည်းပဲစိတ်ကြောင့်ဟုတ်လားနားလဲဆိုသိခက်သိတာစိတ်မရှိရင်ဒါဘာမှသိအောင်မဟုတ်အယုတ်ကြီးသွားထုတ်ကြည့်ပါလားအယုတ်ကနားလဲမပြောဘူးပေါ့အဲ့လိုနဲ့